ဆွမ်းလို့စလိုက်ပါမယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုစိတ်နှဖျားချမ်းမာချမ်းသာကြပါစေကျွန်တော်မနေ့တုန်းကဝစီဒုစရိုက်၄ပါးအထိပြီးခဲ့ပါပြီ။ကာယဒုစရိုက်က၃ပါးဝစီဒုစရိုက်က၄ပါးပေါင်းလိုက်ရင်ဒုစရိုက်9ပါးဖြစ်တဲ့အတွက်ကျွန်တော်တို့နံပါတ်9တန်ဖတ်လာပါအထိပြီးခဲ့ပြီဖြစ်ပါတယ်။ခုဒီနေ့မနောဒုစရိုက်၃ပါးဖြစ်တဲ့အဘိဇာဗျာပါဒမိစ္ဆာဒေတိဆက်ကြည့်ဖို့ဖြစ်ပါတယ်။စာမျက်နှာ19မှာနံပါတ်10အဘိဇာဆိုတာတွေ့ပါမယ်။ကျမတို့အဘိဓါဆိုတာခေါင်းစဉ်လေးတွေကိုဓမ္မမိတ်ဆွေတို့ဒီ10ပါးလုံးခေါင်းစဉ်လေးတွေကိုတေချာမှတ်ပြီးတော့မှအဓိပ္ပာယ်လေးတွေသိထားအောင်လေ့ကျင့်ထားပါမယ်။အဘိဓါဆိုတာဘာလဲလို့ပြောရင်ဒီနေရာမှာအဘိဓါဆိုတဲ့စကားလုံးကအဘိနဲ့ဇာနဲ့ပေါင်းထားတာเนาะဒါကြောင့်အဘိဆိုတာရှေ့ရှုပြီးတော့ဇာဆိုတာလူကျင်နဲ့တနည်းအားဖြင့်ဘာကိုရှေ့ရှုတာလဲဆိုသူတစ်ပါးပစ္စည်းတွေပေါ်မှာကိုယ်ပစ္စည်းဖြစ်စေခြင်းနဲ့ရှေ့ရှုစိတ်ကူးကြံစည်နေတဲ့လောဘပါဒီမှာဆရာတော်ဘုရားလည်းရှင်းပြထားပါတယ်ငါဟာဖြစ်မှုကောင်းလေစွာဟုသူတစ်ပါးပစ္စည်းကိုစိတ်ကူးကြံစည်သောလောဘဒီဒီလောဘဒီဆိုတာတရားကိုအနေနဲ့ယူတာဖြစ်ပါတယ်ဒါကြောင့်ဒီစိတ်ကူးကြံစည်တယ်ဆိုတဲ့အတွက်ကြောင့်ဆရာတော်လည်းဒါကိုပြောပြသွားပါတယ်ကိုယ့်လက်ထဲမှာဒီပစ္စည်းမရခြင်းတည်းကမရယူနိုင်ခင်ကပဲကံမြောက်သွားပြီဖြစ်ပါတယ်စိတ်အတွေးမှရင်ကံမြောက်တာဖြစ်တဲ့အတွက်ကြောင့်ဒီဒုစရိုက်ဒီမနောဒုစရိုက်လို့ကျမတို့သုံးပါတယ်စိတ်ထဲမှာမထားနိုင်တဲ့ပုံကများကနှုတ်နဲ့လဲထုတ်ပြီးတော့ငါပစ္စည်းပြင်ကောင်းပါပဲကွာဆိုပြီးတော့နှုတ်ကလည်းပြောလိမ့်မယ်ကိုယ်မူယာနဲ့လဲကာယကံမြောက်လဲရအောင်လုပ်တတ်လိမ့်မယ်ဒါကြောင့်အဘိဓါဆိုတာဒီကာယဓာရဆိုတဲ့ကာယဝိညာဉ်မှာရောဝစီဓာရဆိုတဲ့ဝစီဝိညာဉ်မှာရောမနောဓာရမှာရောသုံးခုလုံးဖြစ်ပါတယ်သို့တော့မနောဓာရဆိုတဲ့စိတ်အတွေးမှာဖြစ်ုံမျှနဲ့ကံမြောက်တာဖြစ်ပါတယ်အတန်ကြောက်ဖို့ကောင်းပါလေဒါကြောင့်အဘိဇာကံမြောက်စေနိုင်တဲ့အကြောင်းတန်အင်္ကာတန်ပါရအနေနဲ့တော့နှစ်ချက်ပဲရှိပြီဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အရှိတုံးကတွေ့ခဲ့မယ်ပါဏတိပါဒအာရိဏဒါနရောကံမြောက်ကြောင်းတရားသည်၅ချက်ဟုတ်ပါလားရှင်ကာမိတုမိစ္ဆာစာရာမုဒဝါဒာပိတုဏဝါစာအထိက၄ချက်ပရုဒဝါစာကြရင်၃ချက်တန်ဖတ်ပလာပါကစာပြီးတော့၂ချက်အခုအဘိဓါဆိုရင်လည်း၂ချက်ဒါကြောင့်သူပိုင်ဥစ္စာဖြစ်ခြင်းသူများပစ္စည်းဖြစ်နေရမယ်သူများပိုင်ဆိုင်ပြီးသားပစ္စည်းဖြစ်နေရမယ်ဒါ၁ချက်ပြီးအဲ့ဒါကိုကိုယ်ပစ္စည်းဖြစ်ခြင်းနေမယ်ဒီဟာ၁ချက်ဒီ၂ချက်တို့သည်တံမြောက်စီတဲ့အကြောင်းတံပါရဆိုတော့သူဘယ်ရောက်ပစ္စည်းလက်ဖြစ်ရမယ်ကိုပစ္စည်းဖြစ်စေလိုတဲ့အတွေးလေးပဲရှိနေဦးမယ်အဲ့ဒါဒီပင်နေလောဘဖြစ်တဲ့အတွက်ဒါမနှောမှကံရောက်မနှောကံမှတွေးယုံမြန်းနေကံမြောက်တယ်အဲ့ဒီမှာမှတ်ချက်အနေနဲ့သူတစ်ပါးပစ္စည်းပေါ်လိုချင်စိတ်ဖြစ်ုံမြန်းဖြစ်တော့ကံမပထမမြောက်သေးဘူးเนาะဒါကြောင့်ကျွန်တော်တို့ဖြစ်နေတဲ့လောဘပစ္စည်းလေးတွေတွင်လှလိုက်တာလိုချင်လိုက်တာဒါလို့ဆိုရင်ကံမပြောက်သေးဘူးဒါပေမဲ့ကိုယ့်ပစ္စည်းဖြစ်စေလိုမှုဆိုတော့ဒုတိယအင်္ဂါဒီအရေးပို့ကြည့်သွားပြီပေါ့နော်ဒါကြောင့်အင်္ဂါနှစ်ချက်မှာသူပိုင်ဥစ္စာဖြစ်နေတယ်လိုချင်ယုံလေးနဲ့တော့ကံမမြောက်သေးပါဘူးတဲ့ဒါပေမဲ့ကိုယ့်ပစ္စည်းဖြစ်စေလိုမှုအထိရောက်လာပြီဆိုရင်တော့ဒီလောဘသည်ကမ္မပဋ္ဌာကံမြောက်သွားပါပြီတဲ့ဒါလေးလည်းဓမ္မမေရှိုးရပြီးသားဖြစ်ပါတယ်နောက်တစ်ချက်ကျမတို့ဆက်ကြည့်ရင်ဗျာပါဒနံပါတ်9ဗျာပါဒအနေနဲ့ကြည့်တဲ့အခါမှာဗျာပါဒဆိုတာဘာလဲဆိုရင်ဒီမှာလဲဒေါသကိုတွက်ကောက်ပါတယ်ဒီဒေါသဘာလဲဆိုဟိတနဲ့ဒုက္ခကိုဖြည့်ဆည်းတတ်တယ်ဆိုတာဟိတဆိုတာဘာပါလဲဓမ္မမေရှင်များဟိတဆိုရင်အကျိုးစီးပွားဒုက္ခဆိုရင်ဘာဖြစ်ပါမလဲချမ်းသာဒါလေးကမြင်နေခဲ့ရမယ်နော်ဒါကြောင့်အကျိုးစီးပွားကိုရောချမ်းသာကိုရောဖြည့်ဆည်းတတ်တဲ့ဒေါသဒါအရှိမှကျမတို့တွေ့ခဲ့ပြီးပြီလေအကျိုးစီးပွားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တိုင်းဒီချမ်းသာမှုကိုခံစားရမှာပဲဒါကြောင့်ဆရာတော်ဘုရားလည်းပြောခဲ့ပြီးတယ်ဒုက္ခဆိုတဲ့ချမ်းသာခြင်းရဲ့အကြောင်းတရားဒီဟိတပါပဲเนาะဒါကြောင့်ဟိတဆိုတဲ့အကြောင်းတရားရောဒုက္ခဆိုတဲ့အကျိုးတရားရောအကြောင်းရောအကျိုးရောကိုဖြည့်ဆည်းတတ်တဲ့ဒေါသမျိုးကိုဘာလို့သုံးလဲဆိုရင်ဗျာပါဒလို့သုံးပါတယ်เนาะဒီနေရာမှာဗျာပါဒအဖြစ်ကံမြောက်စေတဲ့အကြောင်းအင်္ဂါအချက် တံပါရကတော့နှစ်မျိုးရှိပါတယ်သူလည်းနှစ်မျိုးပဲနံပါတ်1ကတခြားသူတဦးဖြစ်နေရမယ်နောက်ပြီးလို့ရှင်အဲ့ဒီသူရဲ့ပျက်စီးမှုကိုကြံစည်ခြင်းဒါဆိုရင်အဘိဇာနဲ့ဗျာပါဒဘာကွဲလဲလို့ပြောရင်အဘိဇာကဒီနေရာမှာသူတစ်ပါးရဲ့ပိုင်ဆိုင်ထားတဲ့နော်သူတစ်ပါးတော့သူတစ်ပါးပဲဒါပေမဲ့အဲ့ဒီသူတစ်ပါးပေါ့ဖြစ်တာမဟုတ်ဘူးသူတစ်ပါးရဲ့ပိုင်ဆိုင်ထားသောပစ္စည်းဥစ္စာဖြစ်စီပုဂ္ဂိုလ်တ ত্ত্ব ဖြစ်စီအကုန်ပါတယ်နော်အဓိကသူတစ်ပါးပိုင်ဆိုင်မှုရှိပြီးတာဖြစ်ရမယ်နော်ဒါလေးသိရင်ဗျာပါဒကြတော့အဲ့ဒီပိုင်တဲ့အဆင့်တွေသွားတာမဟုတ်အဲ့ဒီသူတစ်ပါးကိုပဲမတူးနော်သူတပားကိုပဲခုနတော့ကကြတော့အဘိဓါကြတော့သူတပားပိုင်ဆိုင်ထားအဲ့ဒီသူတပားကိုမဟုတ်ဘူးအဲ့ဒီသူတပားပိုင်ဆိုင်ထားတဲ့ပစ္စည်းဥစ္စာကိုကိုယ်ပစ္စည်းဖြစ်ခြင်းနဲ့နံပါတ်1အင်္ဂါသူတပားပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်တ ত্ত্ব ကိုကိုယ်ပုဂ္ဂိုလ်တ ত্ত্ব ဖြစ်စေခြင်းနဲ့နော်သူတပားရဲ့ဟလာပိုင်ဆိုင်ထားတဲ့ဒေနငွေကြေးဥစ္စာပုဂ္ဂိုလ်တ ত্ত্ব ပိုင်ဆိုင်ပြီးသားတွေပေါ်မှာလူကြီးယုံမြတ်နေတော့ကံမမြောက်ပေမဲ့အဲ့ဒါကိုကိုယ်ပစ္စည်းကိုယ်ဥစ္စာကိုယ်စည်းစိမ်ကိုယ်လုပ်ငန်းဖြစ်ပါစေဆိုရင်တော့ဘာဖြစ်ပြီလဲအတွေးလေးနဲ့ပဲကံမြောက်သွားတယ်သူလုပ်ငန်းကြီးเนาะငါလုပ်ငန်းကြီးဖြစ်သွားရင်ကောင်းမှာပဲသူစည်းပွားကြီးကိုယ်စည်းပွားဖြစ်ရင်ကောင်းမှာပဲဆိုရင်အဲ့ဒါဘာဖြစ်ပြီလဲအဘိဓါကံမြောက်သွားပြီအဲ့ဒီလိုမဟုတ်ဘဲနဲ့ဗျာပါဒကြတော့ဒေါသကိုကောက်တဲ့အတွက်ဒေါသကြအဲ့ဒီတစ်ဖက်သားကိုပဲပျက်စီးစေလို့မို့စိတ်ကူးကြံစီုံမြန်းတယ်လေသူကဘာဖြစ်လဲကံမြောက်တယ်သူလဲပါလဲဆိုမနောမအတွေးပေါက်ယုံမြန်းနေကံမြောက်တယ်ဒါကြောင့်မနောဒုစရိုက်မနောကံဒါကြောင့်ပျက်စီးဆုံးမှုကိုစိတ်ကူးကြံစီခြင်းအဲ့ဒီမှာလဲဆရာတော်မှတ်ချက်လေးပေးထားတယ်ဒေါသဖြစ်ယုံမြန်းနေဟာလာဗျာပါဒမဆူသေးဘူးဒါကြောင့်ကျွန်မလည်းပြောခဲ့ဘူးတဲ့ဒေါသမှာဒီဂရီတွေရှိတယ်ဆိုလေဒေါသမကျေနပ်တာအဲ့ဒီမကျေနပ်မှုကနေပြီးတော့ကိုယ်ရောနှုတ်တရောစိတ်တရောခက်ထန်လာတဲ့သဘောဖြစ်လာပြီဆိုပဋိကအဲ့ဒီကနေခက်ထန်ကြမ်းတဲ့ယုံတွေမကဘဲနဲ့ဒီလူပေါ်မှာဒီနေ့နေ့တော့ဟာလာထင်းခွေမကြုံရင်တော့ရေခတ်ကြုံမှာပဲပြန်လေတဲ့ငှက်ခါတော့နားမှတိမှာပေါ့ဟုတ်လားအေးပေါ့ကွာပေးဖြစ်တုံးတော့ဟာလာအလားခံလိုက်ပါအောင်မယ်မင်းတို့တူဖြစ်တုံးတော့နှံအောင်ပေါ့ပေဖြစ်တုံးငါခံလိုက်အေးဒါပေမဲ့မင်းတို့ဟလာပေဖြစ်ရင်တော့ခံဖို့သာပြင်ပြီးတော့ဆိုရင်အဲ့ဒါဘာလဲဆိုရန်ညိုရန်ညိုကြရင်အာဂတာအာဂတာနေပြီးတော့ဒီတဲ့တဆင်တက်လာရင်ဒီလူကိုပျက်စီးစေခြင်းနဲ့ဆုံးရှုံးစေခြင်းနဲ့နောက်ဆုံးမျက်စိအောက်မှာမြင်ကိုမမြင်ခြင်းတော့ဒီလောကကြီးထဲမှာရှိကိုမရှိစေခြင်းတော့တဲ့အဆင့်ထိပြောင်းရင်တော့ဗျာပါဒအဲ့ဒီအဆင့်ရောက်ရင်တော့အင်မတန်အပြည့်ကြီးသွားပြီဓမ္မမေရှင်များเนาะဒါလေးတတိထားမယ်ဒါကြောင့်ကျွန်တော်တို့ကဒေါသတို့လောဘတို့ဟာလာစသည်ဖြင့်အကုသိုလ်တရားတွေဖြစ်လာရင်မကောင်းဘူးကျွန်တော်တို့ကလည်းဒီမကောင်းတာတွေကိုမကောင်းဘူးဆိုတာကျွန်တော်တို့ကသိနေတယ်ကျွန်တော်တို့မှမဖြစ်ချင်ကြဘူးမဖြစ်ချင်ကြတဲ့အတွက်ကြောင့်မဖြစ်အောင်လဲကျွန်တော်တို့စူးစမ်းကြတယ်ဖြစ်လာရင်ကျွန်တော်တို့ကမကြိုက်တော့ဘူးဘာမကြိုက်လဲဆိုအဲ့ဒီဒေါသကိုလည်းမကြိုက်ဘူးအဲ့ဒီလောဘကိုလည်းမကြိုက်ဘူးလောဘဒေါသဖြစ်နေရတဲ့ကိုယ်ကိုယ်ကိုလည်းမကြိုက်ဘူးအဲ့ဒါနဲ့ဒီလောဘဒေါသကိုကျွန်တော်တို့ကပယ်ခြင်းနေတယ်အဲ့ဒီနည်းနဲ့ပယ်လို့မရသေးဘူးတဲ့အဲကြောင့်လောဘဒေါသတွေကိုဖြစ်လာလို့ရှိရင်လောဘဒေါသကိုလည်းသွားမကြည့်မနှံ့မဖြစ်နဲ့ဖြစ်ရကောင်းလားလို့လည်းကိုယ်ကိုယ်ကိုမကြည့်နိုင်လည်းမဖြစ်နဲ့အဲ့ဒီလောဘရဲ့သဘောဒေါသရဲ့သဘောကိုမြင်အောင်ကြည့်နော်လောဘလေးဖြစ်လာရင်ခုလောဘစိတ်ထဲမှာသူများပစ္စည်းလိုချင်တဲ့လောဘလေးဖြစ်လာပြီဆိုရင်မဲအဲ့ဒီလောဘလေးရဲ့သဘောကိုလိုအောင်မြင်အောင်ကြည့်သူဒီဒီပစ္စည်းကိုမရမချင်းတောင်းတနေတဲ့သဘောလေးရှိလိမ့်မယ်နော်ဒီအစားလေးကိုမစားရမချင်းစားကြည့်နေတာဒါဘယ်စားတယ်ဆိုတဲ့စကားလုံးသုံးတာစားလိမ့်ရင်ချာစားစားပြီးရတော့ဘာလုပ်လဲလောင်လာတယ်နော်စားလာတဲ့အတွက်ကြောင့်ဒီခန္ဓာထဲမှာတိတ်စာနေရင်ဒီထဲမှာရှိတဲ့အလားအစာအိမ်တွေဘာတွေပူလောင်လာတာဒါတွေမကောက်စိတ်ပါလောင်လာတယ်စာလိုက်မရမချင်းရကိုရဖြစ်နေတယ်တွေ့ရင်းနေတယ်မမြင်ရရင်မမြင်နိုင်တော့ဘူးကနာမမြင်ဖြစ်လာတယ်အလားလောင်နေပြီပဲအဲ့ဒီသဘောကိုမြင်အောင်ကြည့် तू ကဒါဆိုရင်အဲ့ဒါကို तू ကအဲ့ဒီနောက်ွယ်မှာမရမချင်း तू ကမကြည့်နဲ့ဘူးရအောင် तू လုပ်ပြီးရပြီးရင်ကောဒီသဘောလေးကိုစက်ကြည့်ရပြီးရင်ရောသူ့လောဘလေးကရက်သွားသလားဆိုလက်ရပြီးရင်လည်းအဲ့ဒီလောဘမရက်ဘူးဒါလေးပျောက်သွားမှာဆုံးရှုံးသွားမှာကုန်သွားမှာသူဒီပေါ်လေးမှာဖက်တွယ်ထားတဲ့သဘောလေးနော်စိုးရိမ်နေတဲ့သဘောကြောက်ကြနေတဲ့သဘောလေးဆက်ရှိပြန်ရောနော်အဲ့ဒီအပြင်နောက်ဆက်တွယ်ပါလာလေးဆိုဒီလောဘဒီပစ္စည်းဥစ္စာတွေသူများနဲ့ဆက်ဆံသွားမှာမကြိုက်တော့တာရော ။ဒါတွေတောက်ဆောက်တွေသွားတဲ့အခါမှာလောဘရဲ့ဒီဂရီလေးတွေကိုလည်းမြင်ခွင့်ရှိလာတယ်။အဲ့ဒါကိုပဲကျွန်တော်တို့အဘိဓမ္မာမှာဒီနေရာမှာအားသေးတဲ့လိုချင်မှုအဆင့်အားသေးတဲ့လိုချင်မှုအဆင့်ခွဲသွားတာ။အားသေးတဲ့လိုချင်မှုအဆင့်ဆိုရင်မြတ်စွာဘုရားကအားသေးတဲ့အဆင့်ဆိုရင်မရမချင်းသူကရအောင်သူကတောင်းကြပြီးတော့ညစ်တွယ်နေတဲ့သဘောဖြစ်ကြောင်းတဏ္ဏတဲ့သုံးတယ်။တဏ္ဏလို့မဆိုအောင်နော်။တဏ္ဏတာဝန်ပူရေးတနာကြီးဟထိုးရေးချာဆိုတော့နာကြီးအောက်မှာဟာထိုးရှိတယ်ကျမတို့ဟာစင်နေတာတို့ဝါစင်နေတာတို့ဟလာရရရစင်နေတာတို့ရပင်းစင်နေတာတို့ဒါကြောင့်ရရရဆိုတာရကောက်စင်တာပေါ့ရပင်းဆိုတာရပလက်စင်တာဟာထိုးစင်နေဆိုတာဟာစင်နေတာဟာပြီးစင်တာနော်ဝါဆွဲဆိုရင်ဝါပြီးစင်တာအဲ့လိုမျိုးအစင်စကလုံးနေဆိုသူ့ပေါ်မှာပါတဲ့စကလုံးကိုဒီတလုံးကိုတလုံးဖြောက်ဖြောက်ထားတယ်ဒါဆိုတာဝင်းပူရီတဒီတိုင်းထားနာကြီးရဲ့အောက်မှာဟာထိုးပါနေရင်နာကြီးကြီးနဲ့ဟာကြီးနဲ့ဆင့်ထားရင်ဟာရဲ့အပေါ်မှာနာကြီးရှိရင်နာကြီးတလုံးဖြောက်ထားတယ်ဖြောက်ထားတဲ့နာကြီးတွေသူရှိရတာဝင်းမှုနဲ့ဆိုင်နေဆိုတာဝင်းမှုရဲ့နာကြီးဟာထိုးရေးချရဲ့ဆိုရင်နာကြီးတလုံးဖြောက်ထားတော့ဖြောက်ထားတဲ့နာကြီးနဲ့တာဝင်းမှုနဲ့ဆင့်လိုက်ရင်ပေါင်းလိုက်ရင်တာဝင်းမှုရဲ့နတ်သားဆိုတန်းလို့ဖတ်လိုက်ရတယ်နာကြီးကကြံသေးတယ်ဟာထိုးရှိတယ်နာကြီးနဲ့ဟာထိုးဆိုတာနငယ်ဟာထိုးအတိုင်းပဲပေါ့နာငယ်ဟာထိုးဆိုနှရေးချလေးထည့်လိုက်တော့နာဒါဆိုဖတ်ရင်တဏလို့မဖတ်ဘဲနဲ့တဏလို့ဖတ်မှမှန်တယ်ဟုတ်တယ်နော်ကျွန်တော်တို့မြန်မာစာပေမှာအာယေအမဟာထိုးရေးချဆိုအမာပဲဖတ်တယ်ပါဠိစာပေမှာကြာရင်အာယေအမဟာထိုးရေးချဆိုရင်အဲ့မှာမရဲ့အောက်မှာဟာထိုးရှိတယ်ဆိုရင်ဟာထိုးပေါ်မှာမရှိတဲ့မတလုံးဖြောက်ထားတယ်။ဒါဆိုဖြောက်ထားတဲ့မနဲ့သူရှိရအနဲ့တက်လိုက်။အာယေမတ္တအံမဟာထိုးမဆိုအံမလို့ဖတ်မှမှန်တယ်။ရေးကြပါထည့်လိုက်အံမကာဒီတိတိတိကံထည့်လိုက်အံမကံဒီလိုပုံစံပြောင်းသွားတယ်။ဒါကြောင့်ခုလဲတဏ္ဏဆိုတာကသူကလူကျင်တဲ့အရာဝတ္ထုကိုသေးသေးကြီးကြီးသူကညစ်တွေကန့်ညစ်တဲ့လောဘလေးကိုတဏ္ဍာလို့သုံးတယ်။ဒါကြောင့် तू ကသေးသေးလေးမို့လို့လောဘကမလျှော့ဘူး။သေးသေးလေးလည်းယူမှာပဲ။ကြီးကြီးကြီးလည်းယူမှာပဲ။ဟုတ်တလား။ဘယ်အားမှ तू ကအလို့မပေးဘူး။ဒါကြောင့်ညစ်တွေတာလေးတွေကြည့်ရင်ကျမတို့ကိုယ့်ကိုယ်ကိုဒီလောဘရဲ့သဘောလောဘကမကောင်းမှန်နေ။မဖြစ်အောင်လည်းကြိုးစားရမှာပဲတက်ရမှာပဲ။ဒါပေမဲ့အဲ့ဒီလောဘကိုကိုယ်မှဖြစ်လာရင်မကြိုက်ဘူးမဖြစ်စေနဲ့။အဲ့ဒီလောဘရဲ့သဘောကိုမြင်အောင်ကြည့်ထား။မြောင်ကြည့်ထားပြီးတော့သူ့ရဲ့သဘောကိုသိချလေ့လာကြည့်အဲ့ဒါဓမ္မသဘာဝကိုလေ့လာအဲ့ဒါတရားကျင့်တာပဲဓမ္မမိတ်ဆွေများတရားမှတ်တယ်ဆိုအဲ့လိုမှတ်ရတယ်အဲ့ဒါဆိုသူကသေးသေးလေးအလိုမပေးဘူးကြီးကြီးလေးအလိုမပေးဘူးကျွတ်ကျွတ်အိတ်လေးအလိုမပေးဘူးဓမ္မမိတ်ဆွေများဟုတ်တယ်လားအင်မတန်လာတဲ့အိတ်လေးအကျိုးအလိုမပေးဘူးကျမတို့အိမ်မှာအဲ့ဒါနဲ့ညှိထားလို့တအိမ်လုံးလည်းပြည့်မနေဘူးလားနော်ဓမ္မမိတ်ဆွေများတခါလေကြရင်ဒါကျမတို့လည်းအတူတူပါပဲနော်ဒါလေးကနောက်တစ်ချိန်အသုံးတည့်အောင်မှာပဲပေါ့နော်အဲ့ဒါလေးတွေတိမ့်နေနေတာတကယ်လည်းအသုံးမှာပါတယ်နော်ဟုတ်လားrecycle ဖြစ်နေရမယ် reduce ဖြစ်နေရမယ်ဟလား reuse ဖြစ်နေရမယ်စသည်ဖြင့်ကျမတို့ကအလွတ်လည်းလကားလည်းမဖြစ်အောင်ဆိုကျမတို့ကြွကြွအေးလည်းတိန်းတာပဲတိန်းတော့လည်းအသုံးတော့တဲ့ပေမဲ့တခါတလေကြရင်တိန်းတိန်းနဲ့ပစ္စည်းတွေကများလားမများဘူးလားခါလေးကျတွေးကြည့်အေးငါတင်အဲ့ဒီပစ္စည်းတွေကလည်းငါတော့လည်းပါမှာမဟုတ်ဘူးတန်မိုးရှိတဲ့စိတ်ချွေးရတနာတွေမကောက်ဒါတွေပါကျမတို့ကစုလားမစုလားဒီအဲ့ဒါဆိုလောဘဆိုတာတေးသေးလည်းအလွတ်မပေးဘူးကြည့်ကြည့်လည်းအလိုမပေးဘူးဘယ်အားမှအလိုမပေးဘူးဒီသဘောလေးရှိတယ်ဒါကြောင့်စာမဆိုရင်ဘဝကြီးတွေကိုလည်းအလိုမပေးဘူးဘဝငယ်ကိုလည်းအလိုမပေးဘူးဘဝကြီးဘဝငယ်တွေကိုညှက်ကြွယ်ကြသောလောဘသည်တဏှာမိတနည်းအားဖြင့်အဲ့ဒီလိုချင်နေတဲ့သဘောလေးတောင်းတနေတဲ့သဘောနော်အဲ့ဒီဟာလေးကိုကျမတို့ကတဏှာလို့လောဘလို့သုံးတယ်ဒါကြောင့်လူဘဝတွေပဲကျမတို့တောင်းတသလားဆိုမဟုတ်နတ်ဘဝလည်းတောင်းတတယ်လူဘဝနတ်ဘဝမြမဘဝပဲတောင်းတလားဆိုမဟုတ်ဘူးတခါတလေအဲ့လားလှောင်အိမ်ထဲကငှက်ကလေးနဲ့သွားကြိုက်ချင်းကြိုက်နေတာသဘောကျနေတာဟုတ်တယ်လားခွေးလေးနဲ့သွားညှိကတ်တာလည်းမရှိဘူးလားအေးတခါလှုပ်လိုက်တဲ့ငါးကလေးနဲ့သွားပြီးတော့ညှိလိုက်သေးတယ်အမျက်ထုတ်လိုက်သေးတယ်ငင်းအသက်တခါလှုပ်ငါးအသက်ဆဲကလို့ငါတော့အိုးကတော့တီးတီးညက်တယ်ဟဲ့ငင်းအသက်ကတခါပဲလွတ်တာငါးအသက်ကြရင်ဆဲကလို့ဆိုဈေးတွေကလည်းတွက်တယ်မဟုတ်ဘူးလားသူ့တခါပဲအသက်လှုပ်လိုက်ရတယ်ငါလည်းကြရင်ဆဲကလွတ်ရမယ်ငါတော့ตาပြီးညက်ပြီးထင်တာတေးချတွေးကြည့်အဲ့လောဘနဲ့ဆူတောင်းမှားသွားတာမဟုတ်ဘူးလားဟိုငှက်ငါးကလေးရမှတကြိမ်ပဲအလောင်းခံပြီးလွတ်ရမှာငါအသက်ဆဲကလွတ်ဆိုရင်ငါဆဲကအလောင်းခံပြီးမှလွတ်တော့လွတ်မယ်လေစဉ်းစားကြည့်ဒါရှုံးတာပဲဆိုတော့လောဘရဲ့သဘောကအလွတ်မပေးတာ အဲ့တော့ဘဝကြီးဘဝငယ်တို့နဲ့ညစ်ကတွေ့တာတော့လောဘဒိတဏမီ။နော်နောက်တစ်ခါမရသေးခင်ကလိုခြင်းတောင့်တမှုဒီတဏမီ။နောက်တစ်ခါအာသေးသောလိုခြင်းမှုဒီတဏမီ။အာကြီးသောလိုခြင်းမှုဒီဆွဲလန်းမှုဖြစ်သွားတဲ့အတွက်ဥပါဒံမီ။မရသေးခင်ကလိုခြင်းတောင့်တမှုဒီတဏမီ။ရပြီးတော့စိုးရိမ်ကြောက်ကြမှုဒီဥပါဒံမီ။ဥပါဒံဆိုဆွဲထားတာ။အဲကြောင့်ဒီနေရာမှာဥပါဒံကိုကြတော့မြတ်စွာဘုရားဟောထားတဲ့ဥပါဒံဆွဲလန်းမှုကိုနားလည်အောင်ဆိုပြီးတော့အထက်ကဆရာကြီးတွေကနေပြီးဥပမာလေးပေးတယ်။မွေဆိုတဲ့တ attva ရဲ့အကြိုက်ဆုံးသောအစာသည်ဖားပါပဲတဲ့။ဖားဆိုတဲ့အစာလေးများမွေကရပြီးသူဖမ်းမိပြီဆိုလို့ရှိရင်အဲ့ဒီဖားလေးကိုသူကလွတ်မှာသူကစိုးရိမ်နေတာ။ပျောက်သွားမှာဆုံးရှုံးသွားမှာသူစိုးရိမ်ထားတော့အဲ့ဒီဖားလေးကိုသူငုံထားတယ်အဲ့ဒီဖားများမငုံထားတဲ့အချိန်ကတော့အဲ့ဒီမွေပွေးပဲဖြစ်ဖြစ်မွေဟောက်ပဲဖြစ်ဖြစ်သူ့ကိုယင်လာနာအဲ့ဒီယင်အလွတ်မပေးဘူးဒုံနဲ့ထိအဲ့ဒီဒုတ်ကိုအလွတ်မပေးဘူးခဲနဲ့ပေါအဲ့ဒီခဲကိုအလွတ်မပေးဘူးတခြားပုဂ္ဂိုလ်တတဝါလာသူ့တော့အထိမခံအောင်အကုန်လုံးပြန်ပြီးတော့ပောက်တက်ပလိုက်တာပဲဒါပေမဲ့သူ့ကြိတ်လို့နဲ့ဖားဆိုတဲ့အစာလေးများသူ့ပါဇက်တဲ့ရလာပြီဆိုတာ ਨੇ အဲ့ဒီဖားလေးလွတ်သွားမှာသူ့ရဲ့အားကသူ့ရဲ့အဆွဲမှာပဲရှိတယ်အဆွဲဆိုတာပါဇက်မှာပဲရှိတယ်အဲ့ဒီဖားကိုငုံထားပြီဖြစ်တဲ့အတွက်အဲ့ဒီအချိန်မှများအဲ့ဒီမွေကိုခဲနဲ့လမ်းပေါက်လဲဘာမှမဖြစ်ဘူးအလားအဝေးကနေပြီးတော့ဒုံးနဲ့သွားလို့လဲဘာမှသူမဖြစ်ဘူးနောက်ဆုံးသူ့ကိုရိုက်တက်လဲအသေးခံသွားတယ်သူ့ဖားလေးကိုအလွတ်မခံဘူးဒါကြောင့်တတဝါလေးဒီကိုချိတ်တဲ့အစာလေးများကိုချိတ်တဲ့အာယုံလေးများရထားပြီဆိုအဲ့ဒီအာယုံကိုလွတ်သွားမှာဆုံးရှုံးသွားမှာအင်ကန်ဆိုးရိမ်နဲ့အဲ့ဒါဥပါဒံဆွဲလန်းနေဆိုတာဒါပဲလိုချင်မှုကနေအာကြည့်ရင်ဆွဲလန်းနေလိုချင်တဲ့အစင်ကလောဘညစ်ကတဲ့အစင်ကလောဘတဏှာဆွဲလန်းတဲ့အစင်ကြရင်ဥပါဒံကျမတို့အဘိဓမ္မာတွေဆိုရင်လိုချင်မှုတဏှာနဲ့ဆွဲလန်းမှုဥပါဒံရဲ့အထူးဆိုအာသေးသောလိုချင်မှုသည်တဏှာမိအာကြည့်သောလိုချင်မှုသည်ဥပါဒံမိမရသေးခင်ကလိုချင်တောင့်တမှုသည်တဏှာမိရပြီးတော့စိုးရိမ်ကြောက်ကြမှုသည်ဥပါဒံမိတောင့်တမှုရှာဖွေမှုဒုက္ခစု၏အကြောင်းရေးသည်တဏှာမိ၏စောင့်ရှောက်ရမှုကြောက်ကြရမှုဒုက္ခစု၏အကြောင်းရင်းသည်ဥပါဒံမိကားကလေးတစ်စီးလိုချင်လိုက်တာကားလေးရအောင်ပတ်စံစုရပဲကားလေးပတ်စံပြေးလာတော့အဲ့ဒီကားကိုလိုက်ရှာရတယ်အမျိုးအစားနဲ့ဘာနဲ့ညာနဲ့ရလာပြီဆိုအဲ့ဒီအစင်ထိတဏှာပဲတောင့်တရရယ်ရှာဖွေရတယ်အဲ့ဒီကားလေးလည်းရအောင်ပျက်စီးမှဆိုရယ်လမ်းဘေးလည်းမရရဲတော့ဘူးဟုတ်တယ်လားသူများကပဲလာပြီးတော့ချစ်ချသွားမလားမှန်မဲဖြုတ်မလားဘာလားဆိုတော့တချို့ဆိုကားကိုချင်အောင်နဲ့တောင်ထားရလားမထားရဘူးရိုးရိုးအချိန်အိတ်လို့ရသေးတယ်ကားရှိပြီဆိုရယ်ကားကိုယ်တော်နဲ့မထားနိုင်ရင်တတ်တာပြီးထတ်ထပြီးတော့ကြည့်ရတာရောမရှိဘူးလားအဲစသည်ပြီးတောင့်တမှုရှာဖွေမှုအစဉ်ဆိုရင်တဏှာစောင့်ရှောက်ရမှုကြောက်ကြရမှုဆိုရင်ဥပါဒံဒါကြောင့်မရှိတောင့်တဆိုရင်တဏှာမရှိတောင့်တသည်တဏှာရှိပြီးတော့ကြောက်ကြတဲ့အစဉ်ဆိုရင်ဥပါဒံဒါကြောင့်မရှိတောင့်တရှိကြောက်ကြဆိုလောဘရဲ့ဒီဂရီတွေအဲ့လိုတက်သွားတဲ့အနေအမှာမှသူများပစ္စည်းဒါကိုပစ္စည်းနဲ့ပတ်သက်တာနော်ကိုပစ္စည်းထိုနည်းသူစားသာသမီမရှိသေးခင်လေသာသမီရပါစီတောင့်တကြတယ်သားသမီးရလာပြန်တော့လေကြောက်ကြရပြန်ရောစောက်ရှောက်ရပြန်ရောဟုတ်လားမဟုတ်ဘူးလားဒီသဘောလေးတွေဆိုလီလောဘရဲ့အတွေ့အတာလေးတွေရဲ့သဘောသူနည်းတူဆိုတော့ဒေါသမှာလည်းဒီဂရီတွေရှိတယ်လို့ပြောချင်တာအဲ့ဒီမှာလောဘထဲမှာအဆိုးဆုံးလောဘကသူများပိုင်ဆိုင်ထားတဲ့ပစ္စည်းဥစ္စာကိုကိုယ်ပစ္စည်းဖြစ်ချင်လာပြီသူများပိုင်ဆိုင်ထားတဲ့သားသမီးတွေကိုဟလာဇနီးမယားတွေကိုကိုယ်သားသမီးကိုယ်ဇနီးကိုယ်ခင်မွန်ဖြစ်ချင်လာပြီဆိုရင်အဲ့ဒီအစဉ်ဒီအဘိသာဆိုရင်ဒုစရိုက်ကမ္မပဋ္ဌအာဟုတုကမ္မပဋ္ဌမြောက်သွားပြီအဲ့ဒီလိုကမ္မပဋ္ဌမြောက်ရင်အပယ်လေးပုံကိုပဋိသင်္ဍေချိုးပေး၍ပဝုဒ္ဓိ၌ပျက်စီးတော့မယ်ဒါသိရမယ်ဒါလေးကိုပြောချင်တာသူနည်းတူဆိုတာဒေါသလည်းရိုးရိုးဒေါသနေပြီးတော့ဗျာပါဒအစစ်တိပြောင်းပြီဆိုရင်တော့အဲ့ဒီဒေါသသည်ကိုယ်ကိုအပယ်ကိုအချိုးပေးတော့မယ်စိတ်အတွေးနဲ့တင်အချိုးပေးသွားတော့မယ်နော်ဒီဟာလေးကိုမြင်စေဒါကြောင့်ဒေါသဖြစ်ုံများဖြစ်ပြာပါတာဟုမဆိုရဒီလူပျက်စီးသွားရင်ကောင်းလေစွာဟုဘာဖြစ်လဲစိတ်ကူးကြံစီမှသာစွာဖြက်စီးလို့စိတ်ပျက်စီးရင်ကောင်းမယ်လို့ဖြက်စီးလို့တဲ့စိတ်ကလေးဖြစ်ရင်တော့ကမ္မပဋ္ဌာမြောက်ပါပြီတဲ့เนาะဒါလေးလည်းဓမ္မမေဆွေတို့မှီသွားပါပြီကဲဒါဆိုရင်ကျမတို့ကနောက်ဆုံး မိစ္ဆာဒိဋ္ဌိအဲ့ဒီမိစ္ဆာဒိဋ္ဌိကတော့ကျွန်တော်တို့အရင်အရေးကြီးတဲ့အပိုင်းဖြစ်သွားပြီ။နော်မိစ္ဆာဒိဋ္ဌိဟူသည်မှန်တဲ့မိစ္ဆာဆိုတာတစ်ဖြတ်ကဒိဋ္ဌိဆိုတာရေတစ်ဖြတ်ဒိဋ္ဌိဆိုတာရှုမြင်နေယူဆတယ်။အဲ့ဒီမှာမိစ္ဆာဆိုတော့မှားမှားယွင်းယွင်းဒါကြောင့်မှားမှားယွင်းယွင်းမှာကျွန်တော်တို့ကမှန်ကန်နဲ့မှားယွင်းနေဆိုတာဘာလဲဆိုရင်မှန်ကန်တဲ့အတိုင်းမှတ်ယူခြင်းမရှိဘဲဒါကဘာလို့ပြတ်ကျလဲဆိုတော့မှန်ကန်တဲ့အတိုင်းမှတ်ယူခြင်းမရှိတာဒီသူ့ဟာညှွန်းထားတာလွဲမှားစွာကိုပြောနေတာလွဲမှားတယ်မိစ္ဆာဆိုတာဘာလဲမှန်တဲ့အတိုင်းမှတ်ယူခြင်းမရှိတာကိုလွဲမှားတယ်လို့ပြောတယ်ကြောက်လွဲမှားစွာဆိုပြီးမြင်းဆောင်ဖြတ်လိုက်ရမှာပေါ့နော်အဲ့ဒီလွဲမှားစွာဒီပါဠိလိုပြောရင်မိစ္ဆာပဲလွဲမှားတယ်ဆိုတာဘာလဲလို့ထပ်မေးရင်မှန်တဲ့အတိုင်းမှတ်ယူခြင်းမရှိတာကိုလွဲမှားတယ်လို့သုံးပြီးတော့ဒိဋ္ဌိဆိုတာဘာလဲရှုမြင်တတ်တာဒါကြောင့်ရှုမြင်တတ်တာကိုဒိဋ္ဌိဒါကြောင့်မျက်စိနဲ့မြင်ရင်ဒိဋ္ဌလို့သုံးတာပေါ့နားနဲ့ကြားရင်သုတ္တလို့သုံးတာပေါ့နှာခေါင်းနဲ့ရှုတဲ့အနံ့ကိုရှားနဲ့အရသာကိုစားတယ်တွေ့ထိမှာနော်ကိုယ်နဲ့အတွေ့အထိကိုတွေ့ထိတယ်ဆိုအဲ့ဒီဟာတွေကြတော့မုတ္တလို့သုံးတယ်မာတချောင်းမြင်မှုတာဝင်မှုရေတတ်ဒိဋ္ဌသူတာမုတ္တဆိုပြီးတော့အာယုန်နေတွေ့ထိပုံကို၃မျိုးပိုင်းနေရှင်းတော့ကမနေ့စောစောလှပတဲ့အစင်းလေးတွေမြင်ရရင်အိုးမင်္ဂလာရှိလိုက်တာလို့ယူဆတယ်အဲ့ဒါကိုဒိဋ္ဌမင်္ဂလာဟဲ့တချို့ကြတော့မဟုတ်ဘူးမနေ့စောစောမှာငှက်တွန်းတန်လေးတွေစွဲလဲလေးတွေခေါလောင်းလေးတွေတီးတန်လေးတွေစောင်းတန်လေးတွေတချင်းတန်လေးတွေတရားတန်လေးတွေကြားလိုက်ရရင်မင်္ဂလာပဲဆိုတုတ္တမင်္ဂလာတုတ္တဆိုကြားတာဒိဋ္ဌဆိုမြင်တာအဲတချို့ကလည်းအဲ့လိုမဟုတ်ပါဘူးနှာခေါင်းထဲမှာအနံ့ပန်းနဲ့မှွေးမှွေးရေမှွေးနဲ့မှွေးမှွေးမွေးကြိမ်နဲ့အနံ့လေးရှားပေါ်မှာကောင်းမွန်တဲ့အရသာလေးတွေခန္ဓာကိုယ်မှာနူးညံ့တဲ့အတွေ့အထိလေးတွေတွေ့ထည်ရေအဲ့ဒါမုတ္တလို့သုံးတယ်ဒါကြောင့်ဒိဋ္ဌမင်္ဂလာတုတ္တမင်္ဂလာမုတ္တမင်္ဂလာဒီမင်္ဂလာတွေဒါလေးမင်္ဂလာပါလို့32နှစ်လုံးလုံးငင်းရခုန်ကြတယ်လေဖះရှင်ပွင့်လာတော့မှမျက်စိနဲ့အစင်းတွေလှလှလေးတွေမြင်လာလဲမင်္ဂလာမခေါ်ဘူးနားနဲ့အတန်ကောင်းကောင်းလေးတွေကြားလာလဲမင်္ဂလာမဟုတ်ဘူးနှာခေါင်းနဲ့အနံ့လေးအစာရှာနဲ့အရသာတွေခန္ဓာကိုယ်နဲ့အတွေ့အထိတွေတွေ့ထိတာမှမင်္ဂလာမဟုတ်မင်္ဂလာဆိုတာမကောင်းမှုတွေကိုပယ်ဖြတ်တာမှမင်္ဂလာပဲတိုးတက်ကြီးပွားစေတဲ့အကျင့်တွေကိုကျင့်နိုင်မှမင်္ဂလာပါပဲဆိုမင်္ဂလာတုတ်တရားတော်ဟဲ့လား38ပါးတိတိဟောခဲ့တယ်မကောင်းပယ်ဖြတ်အကျင့်မြတ်မှတ်အမင်္ဂလာတိုးတက်ကြီးပွားအကျင့်များမှတ်သားမင်္ဂလာမင်္ဂလာဆိုတာဓမ္မပဲလို့ပြောခဲ့တာအဲ့တော့ပြောချင်တာမင်္ဂလာအကြောင်းပြောချင်တာမဟုတ်ဒိဋ္ဌအကြောင်းပြောချင်တာဒိဋ္ဌဆိုတာမြင်တယ်အဲ့ဒီအမြင်ရှိတာကိုအယူအဆရှိတာကိုတော့ဒါကဒိဋ္ဌလို့ကျွန်တော်တို့သုံးတာပေါ့နော်ဒိဋ္ဌဆိုတာအတွေ့အမြင်ဖြစ်သွားပြီနော်အတွေ့အမြင်အသည့်အမြင်တွေကိုဒိဋ္ဌမှာမှန်မှန်ကန်ကန်သိမြင်တာမျိုးဆိုလို့ရှိရင်တော့ဘာလို့ယူလဲတမ္မာဒိဋ္ဌမှားမှားယွင်းယွင်းသိမြင်တာကြရင်မိစ္ဆာဒိဋ္ဌမှားမှားယွင်းယွင်းဆိုတာဘာလဲလွဲမှားတယ်ဆိုတာဘာလဲလို့ပြောလိုက်တော့မှန်နဲ့အတားယူတာမဟုတ်တာလို့ဆရာတော်ရှင်းပြသွားတယ်နားလည်တယ်နော်ဒါကြောင့်ဒိဋ္ဌဆိုစကားလုံးပြောချင်တာပါဒါကြောင့်မိစ္ဆာဒိဋ္ဌသည်ကျွန်တော်တို့ဒိဋ္ဌပေါင်း62ပါးလောက်ရှိတယ်နော်ဒိဋ္ဌပေါင်း62ပါးအဲ့ဒီဒိဋ္ဌပေါင်း62ပါးထဲမှာမနောဒုစရိုက်အရာကောက်ယူရမယ်မိစ္ဆာဒိဋ္ဌိဒီ3မျိုးပဲတဲ့အဲ့ဒီ3မျိုးထဲမှာဓာတ်ရိုက်ယူရမှာကကြီးပဲတွယ်ဝိုက်ပြီးတော့ဖြစ်လာမှာခါခွေးနဲ့ဓာတ်ငယ်ပါတဲ့ဆရာတော်ပြောခဲ့တယ်ဟုတ်ပြီနော်ဓာတ်ရိုက်ယူရမှာဗာလဲနတ္ထိကဒိဋ္ဌိပဲတဲ့နတ္ထိကဒိဋ္ဌိဆိုတာနတ္ထိဆိုတာမရှိလေနတ္ထိဆိုတာမရှိဘူးပေါ့အဋ္ဌိဆိုတာရှိတယ်ပေါ့အဲ့ဒီမှာဘာမရှိဘူးလဲဆိုရင်ကံရဲ့အကျိုးမရှိလို့ကံရဲ့အကျိုးကိုညင်းပယ်တဲ့အယူအဆမျိုးကိုနတ္ထိကဒိဋ္ဌိနောက်တစ်ခုနတ္ထိကကကံရဲ့အကျိုးကိုညင်းပယ်တယ်ဒါဆိုရင်ဟေတုဆိုတာအကြောင်းအဟေတုကဒိဋ္ဌိလို့ပြောတော့အကြောင်းကိုညင်းပယ်တယ်ဘာအကြောင်းကိုညင်းပယ်လဲကံရဲ့အကြောင်းတရားကိုညင်းပယ်တယ်အဲ့တော့ဓမ္မမိတ်ဆွေတို့ကမှတ်အမှားကနတ္ထိကမှာနတ္ထိကဒိဋ္ဌိမှာနတ္ထိကကိုတားထားဓမ္မမိတ်ဆွေတို့ကအကျိုးစွာကိုလိုင်းတားထားရမယ်။နော်ဒါတောက်ပိုင်းနေလဲဒါတွေ့ရင်ဘာလဲဆိုတာတမ်းမြင်အောင်ဟေတုဆိုတာအကြောင်းအာယေတုကဆိုတာဘာလဲ အကြောင်းမရှိအကြောင်းမရှိဆိုတဲ့အကြောင်းအကြောင်းကိုမြင်ပယ်တဲ့အယူအဆကိုဘာလို့သုံးလဲအာဟိတုကဒိဋ္ဌိဒါဆိုရင်ကံရဲ့အကျိုးကိုမြင်ပယ်ရင်နတိကဒိဋ္ဌိကံနဲ့အကြောင်းတရားတွေကိုမြင်ပယ်ရင်အာဟိတုကဒိဋ္ဌိပြီးရင်အဲ့ဒီထဲမှာအကြောင်းကံတရားကိုမြင်ပယ်တာကြတော့အကရိယာဒိဋ္ဌိကံဆိုတာကျမတို့ဒါလေးကလေကျမတို့စာမောဖြေမဲ့သူတွေစာသင်နေတဲ့သူတွေမှာအဲ့ဒီသုံးခုကရောရောသွားတတ်တယ်တကယ်တမ်းလည်းအញ្ញံရေးကြည့်တယ်ဒီဒိဋ္ဌိသုံးပါးတွေကတဘာဘာကိုရှိထားရင်လေသူကစိတ်အတွေးထဲမှာဒီသုံးခုတွေကဒီအယူဆသုံးချက်တွေကတစ်ချက်ချက်ယူသွားရုံမြန်နဲ့မနောတုစရိုက်မနောကံမြောက်ယုံနေမကဘူးသေလွန်သွားရင်အဝိဇ္ဇငရေထိကြတာဒီအယူဆတမန်မဟုတ်နော်ပိစာနန္တရိယဆိုရဲအမေကိုတတ်တယ်အဖေကိုတတ်တယ်နော်ဖယားရှင်ကိုတတ်လို့မရအောင်ယဟလာဖယားရှင်ကြတော့တွေးချင်ဥအောင်တွေးစိမ့်တယ်အောင်လုပ်တယ်ပြီးရင်ယဟန္တာကိုတတ်တယ်တန်ဃာကိုသင်ခွဲတယ်နော်အဖေကိုတတ်တယ်အမေကိုတတ်တယ်အဖကိုတတ်တယ်ယဟန္တာကိုတတ်တယ်ညဆွာဖယားကိုတွေးချင်ဥအောင်တွေးစိမ့်တယ်အောင်လုပ်တယ်ဖယားတို့မိသည်ဗုဒ္ဓံဇီဝိတ္တနတ္တကကေနစီဆိုတဲ့အတိုင်းညဆွာဖယားတို့ရဲ့အသက်ဒီဘယ်ဒုံကမှတတ်လို့မရအောင်မြတ်စွာဘုရားတို့ရဲ့ခန္ဓာကိုပောက်ကွဲသွားအောင်ပြက်တောက်သွားအောင်ဒီမှာလုံးလို့မရအောင်ဒါပေမဲ့တွေးကြည့်ဥအောင်ဆိုတာတွေးကြည့်ဥတယ်ဆိုတာတွေးအစိမ့်ပြီးအပြည့်ကိုမထွက်ဖဲနဲ့အစိမ့်တည်တာတွေးစိမ့်တည်တယ်ဆိုတာတွေးကြည့်ဥတာပေါ့အဲ့ဒီလိုလုပ်တယ်ပြီးရင်တန်ခါကိုသင်ခွဲတယ်အဲ့ဒီတန်ခြင်း၅ခုဒီပင်စဆိုတာ၅ခုအင်မတန်ကြီးလေးတဲ့အပြည့်ကြီးရှိတဲ့ကြောင့်အာနန္ဒရိယနော်ပင်စအာနန္ဒရိယကံ၅ပါးဒါကိုပေါင်းလိုက်တော့ပင်စာနန္ဒရိယကံ၅ပါးတဲ့ကတဘာဘာကျူးလို့ရင်လေအဝီစီငရဲ့ငရဲ့ကြီးရှစ်ထက်တဲ့ကအောက်ဆုံးဖြစ်တဲ့အဝီစီငရဲ့ကိုကြားအဝီစီဆိုရဲအကြာမလတ်ဘူးတဲ့ဘယ်လိုအကြာမလတ်ဆိုတော့၃မျိုးသောတရားတို့အကြာမလတ်ဘူးတဲ့အဝီစီငရဲ့မှာနံပါတ်၁ကဆင်းရဲဒုက္ခခြင်းအကြာမလတ်ဘူးတဲ့အဝိဇ္ဇငရေကြရင်ဆင်းရဲဒုက္ခဘရောမှတစ်ခုပြီးတစ်ခုဇက်တိုက်သွားနေမယ်နံပါတ်2ကငရေမီးနော်အကြာမလတ်ဘူးလေမီးလွတ်နေတဲ့အချိန်မရှိအမြဲတမ်းမီးတွေအမြဲတမ်းဟုန်းဟုန်းတောက်လောင်းနေမှာတဲ့နံပါတ်3နဲ့အဲ့ဒီကိုကြားတဲ့တတ္တဝါဘလောက်များလဲဆိုငရေသားငရေသူချင်းချင်းအကြာမလတ်ဘူးတဲ့ခုကျမတို့တွေထိုင်နေတာကြားတွေရှိတယ်နော်ဒါကြောင့်ကားကြက်ကြက်စီးရတဲ့အချိန်တိုင်းမှာအဝိဇ္ဇငရဲ့ကိုအာယုံပြုမိတယ်။နော်တကယ်အကောင်းပြောတာ။အော်ငါတို့ဒီကားကြက်တာခဏလေးပဲဘယ်တော့မှမဟုတ်တာစိတ်မတူတော့အဝိဇ္ဇငရဲ့ကိုသာကြက်လိုက်ရင်ဒီလိုမျိုးတစ်သက်လုံးသူ့ရဲ့အကုသိုလ်ကံမကုံမချင်းကိုနေရမှာ။အဲကြောက်စရာအမြန်ငရဲ့အကြောင်းလဲတစ်ခါလေးအဲ့လိုတွေးတွေးပေးရတယ်။ဒါမှအပယ်လေးပုံကိုကြားမယ်ငရဲ့တစ်ခုတည်းတွေးကြည့်လဲကြောက်စရာဒါဆိုရင်ငရဲမဖြစ်ပဲနဲ့တရိစ္ဆန်ဖြစ်လေကောင်းလားဆိုရင်ဒီမှာတရိစ္ဆန်နေတကယ်သူတော်ကောင်းကြီးတွေရဲ့အရေးမှနေရတယ်နော်သူတို့ဒုံနဲ့ရိုက်မဲ့သူမရှိပါမရှိဒါပေမဲ့တရိစ္ဆန်ဘဝရောက်နေလေတက်တာမှမတက်တာနော်မိုးရွာလည်းနေစရာမရှိတခါလေမိုးရေထဲမှာအိတ်နေတာမရှိဘူးလားဒီမှာမရှိငင်းကြီးနိုင်ငယ်ညင်းနေလုံနေတာအဲဒါမျိုးတွေလည်းမြန်တရိစ္ဆန်ဘဝလည်းဘာကောင်းလဲဒါဆိုရင်ကြိတ်တာများကောင်းလားကြိတ်တာလည်းမကောင်းအသူရကယ်ရောကောင်းလားဘာမှမကောင်းဒါကြောင့်အပယ်လေးပုံအမြန်ကြောက်ရမှာဓမ္မမေရှင်များအဲ့တော့ပြောချင်တာငယ်အဝိစီငရဲကြလို့ရှိရင်ဆင်းရဲဒုက္ခခြင်းလည်းအကြမ်းလက်ငရဲမီးလည်းအကြမ်းလက်ငရဲသားငရဲသူတွေလည်းအကြမ်းလက်တဲ့ထိဆက်ပြီးတော့နေကြတာနော်အဲ့ဒီအဝိဇ္ဇငရဲ့အထိကြတဲ့သူဒီပင်စာနန္ဒရိယကံ၅ပါးဝင်တဘာဘာကျွလွန်တဲ့ပုဂ္ဂိုလ်တိုင်းအဝိဇ္ဇငရဲ့ကြတယ်အဲ့ဒီလိုပဲတဲ့ခုလိုမျိုးမိစ္ဆာဒိဋ္ဌိ၃မျိုးဖြစ်တဲ့နော်နတ္ထိကဒိဋ္ဌိအဟိတုကဒိဋ္ဌိအကရိယဒိဋ္ဌိအဲ့ဒီဒိဋ္ဌိ၃ခုကိုဒီယူထားပြီဆိုရင်အဲ့ဒီအယူဘရောမမလွတ်နိုင်တဲ့အတွက်ကြောင့်နိယတစွာမြဲခိုင်သောမိစ္ဆာဒိဋ္ဌိ၃မျိုးဆိုဒီ၃မျိုးအဲ့ဒီသုံးမျိုးတွေကတဘာဘာရှိရင်လဲဘယ်ကြပါလဲဆိုအဝိစီငရဲပဲတဲ့ဒါဆိုလို့ရှိရင်ပိစာနန္ဒရိယကံ၅ပါးနဲ့ဒီကံဒီဒိဋ္ဌိသုံးမျိုးဘယ်ရာကပို၍တက်တာမယ်ထင်လဲပိစာနန္ဒရိယကံ၅ပါးတဲ့ဒီနိယတမိစ္ဆာဒိဋ္ဌိသုံးပါးမှာဘယ်ရာက တက်တာမယ်ခြင်းလေလို့ပင်စာနန္ဒရိယကံ၅ဘာကမှကဘာကြီးပြက်ခဲ့တဲ့အချိန်ဆိုရင်ကဘာပြက်ပြီဆိုရင်ငရဲကြီး၈ထပ်ရောလူဘုံရောနတ်ပြည်၆ထပ်ရောဗြဟ္မဘုံ20တည်းကအ ਨੇ ဆုံးပထမဇန်3ဘုံထိကကဘာပြက်တိုင်းအမြဲပါလားဒုတိယဇန်3ဘုံကစပြီးတော့အထက်ဗြဟ္မဘုံတွေကမင်းနဲ့ပြက်တဲ့ကဘာဆိုလွတ်သွားပြီရေနဲ့ပြက်တဲ့ကဘာမျိုးဆိုဒုတိယဇန်3ဘုံထိပါမှာလေနဲ့ပြက်တဲ့ကဘာဆိုတတိယဇန်3ဘုံထိပါမှာဒါဆိုရင်အဲ့ဒီလိုကဘာပြက်တိုင်းပြက်တိုင်းရတော့အကုန်လုံးပါသွားမှာဆိုရင်အဲ့ဒီအချိန်မှာအဝိဇ္ဇငရဲကြတဲ့တတ္တဝါတွေကလေလွတ်သွားနိုင်သေးတယ်တဲ့နောက်ကုသိုလ်ကောင်းမှုတွေလုပ်ပြီးတော့လွတ်သွားနိုင်ပေမဲ့ဤတာမိစ္ဆာဒိဋ္ဌိ3ပါးယူထားတဲ့ပုဂ္ဂိုလ်များကတော့တဲ့ဒီကဘာပြက်သွားရင်မပြက်တဲ့ကဘာရဲ့အဝိဇ္ဇငရဲကို transfer ပြောင်းသွားတာတကယ်တော့ဖို့ကောင်းတာဒါကြောင့်ဒါလေးကိုဆရာတော်လေးရှင်းပြတာဓမ္မမိတ်ဆွေတို့ကပော့ပော့လေးမထားစေချင်လို့ကျွန်တော်ပြောပြနေတာဒီအယူဒီကျွန်မတို့တွေယူတတ်တယ်ယူနိုင်တယ်နော်ဒါကြောင့်မိကောင်းဖကောင်းဆရာကောင်းတမကောင်းနဲ့မတွေ့လို့ရတော့ကျွန်မတို့ဒီအယူထဲမှာယူနေမှာပဲမနေ့ကဆရာတော်ရှင်းပြထဲမှာ community ဈေးဘာတွေအယူအဆတွေပါပါလားမပါဘူးလားပါတယ်နော်ဒါကြောင့်ဒီဟာလေးကိုသိကြအောင်ကြောင့်မိစ္ဆာဒိဋ္ဌိနဲ့တဏ္မာဒိဋ္ဌိကလည်းသုံးနဲ့လေးလိုပဲနော်ဓမ္မမိတ်ဆွေများဒါကြောင့်အယူမှန်ဖို့အယူမှန်ဖို့ဒီအယူမှားတွေအကြောင်းသိအောင်လေ့လာရမှာ။ဒါကြောင့်ကျွန်မဒါလေးကိုဇောင်းပေးပြန်ပြောပြပေးတာ။ဒါကြောင့်ပြန်ကြည့်ရင်နတ္ထိကဒိဋ္ဌိလို့ပြောရင်ကံရဲ့အကျိုးတရားကိုညှင်းပယ်တာ။အာရေတုကဒိဋ္ဌိကြတော့အကြောင်းတရားကိုညှင်းပယ်တာ။ဒါကြောင့်ဒီနေရာမှာဒီဒုစရိုက်တွေထဲမှာပါတဲ့မိစ္ဆာဒိဋ္ဌိဟာကံရဲ့အကျိုးကိုညှင်းပယ်တာကြီးပဲသာမှတ်ထားလိုက်။ကျွန်တော်တို့ကံရဲ့အကျိုးကိုညှင်းပယ်ရင်ဒီဒိဋ္ဌိယူပြီးတော့ကံကံရဲ့အကျိုးကိုလက်ခံရင်ကမ္မတက္ကဒသမာဓိဒိဋ္ဌိဖြစ်သွားတာ။ကမ္မတက္ကဒကံရဲ့အကျိုးကိုယုံကြည်ခြင်းကျမတို့မိကောင်းဖကောင်းနေဆရာကောင်းတမကောင်းနေနဲ့တွေ့ခွင့်ရတဲ့အတွက်ကြောင့်ကျမတို့အခုကံရဲ့အကျိုးကိုကျမတို့ဘက်ကငင်းမပယ်ဘူးကျမတို့ကလက်ကိုလက်ခံတယ်။ကောင်းတာလုပ်ရင်ကောင်းတဲ့အကျိုးရမယ်မကောင်းတာလုပ်ရင်မကောင်းတဲ့အကြောင်းဖြစ်အကျိုးတွေဖြစ်မယ်ဆိုတာယုံကြည်ပြီးသား။ကောင်းတဲ့အကျိုးတွေကြုံနေတိုင်းကောင်းချောင်းတွေလုပ်ခဲ့လို့မကောင်းတဲ့အကျိုးတွေကြုံနေတိုင်းမကောင်းကြောင်းလုပ်ခဲ့လို့ဆိုတာကျမတို့ကကောင်းကောင်းလက်ခံနိုင်တယ်။အဲ့ဒါဒီမိကောင်းဖကောင်းနဲ့တွေ့ခဲ့ရတယ်။ဆရာကောင်းတမကောင်းနေနဲ့လည်းတွေ့ခွင့်ရတဲ့အတွက်ကျမတို့ဒီကံလေးတွေဒီအယူတွေမှန်လားမမှန်ဘူးလား။အဲ့ဒါဗုဒ္ဓဘာသာဗုဒ္ဓရဲ့အစုံအမကိုတတ်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်များကိုဗုဒ္ဓဆိုတာမြတ်စွာဘုရားပေါ့နော်။ဘာသာဆိုတာစကားပဲ။ဖရာရဲ့စကားကိုတတ်ဝင်ယုံကြည်သောပုဂ္ဂိုလ်တိုင်းကိုဗုဒ္ဓဘာသာဝင်လို့သုံးတာ။အဲ့ဒီဗုဒ္ဓဘာသာဝင်မှာမှအမေဗုဒ္ဓဘာသာအဖေဗုဒ္ဓဘာသာအဖိုးအဖွားဗုဒ္ဓဘာသာမို့လို့ကိုးကွယ်တဲ့ဘာသာဗုဒ္ဓဘာသာလို့ယူတဲ့သူကမိယိုးဖလာဗုဒ္ဓဘာသာပဲရှိမယ်။ဒီနေရာမှာကိုတော့ကိုးကွယ်နေပဲဖះဘာယူရခြင်းနဲ့ကိုးကွယ်မှန်းမသိတရားဘာလို့ကိုးကွယ်မှန်းမသိတန်ခါဘာလို့ကိုးကွယ်မှန်းမသိလုံးတော့လုံးနေတဲ့အများနည်းတူပဲကိုယ့်ကိုကောင်းကျိုးတွေပေးမယ်ထင်ပြီးတော့လက်လာဘာကိုလိုချင်လို့ကိုးကွယ်မိမယ်ဘေးကိုကြောက်လို့ကိုယ်ကယ်မိမယ်သူများလှုပ်လို့လိုက်လို့မယ်ဆိုရင်အဲ့ဒါမိယိုးဖလာအစင်ရနေမတက်တော့ဘူးဒါကြောင့်ပညာဗုဒ္ဓဘာသာဝင်ဖြစ်ဖို့ဆိုလို့ရှိရင်တော့မိယိုးဖလာဗုဒ္ဓဘာသာဝင်ကတတ်တာတရားပဲရှိတယ်ပညာမပါဘူးနှစ်ကဆရာတော်ပြောတာအဲ့ဒါပဲနော်ပညာဗုဒ္ဓဘာသာဝင်ရဲ့အခြေခံအဆင့်တွေကမ္မတက္ကတဉာဏ်ကစတာကံကံဤကျိုးကိုလက်ခံခြင်းကမ္မတက္ကတတဏ္မာဒိဋ္ဌိရှိရင်ပညာဗုဒ္ဓဘာသာဝင်ရဲ့ပထမအဆင့်ဖြစ်သွားပြီအဲ့ဒါဒီအရန်ရေးကြီးတယ်လို့အပယ်ငရဲကိုမကြောက်နဲ့တားပေးလားမတားပေးဘူးလားဒါတယ်ဓမ္မမိတ်ဆွေများဒီလိုကမ္မတက္ကတဉာဏ်မရတဲ့သူတွေကမကောင်းတာလုပ်ပြီးဟဲ့လားဖျားရှည်ရှည်လာပြီးတော့ကျမတို့ကဟဲ့လားပြောကြလိုက်တယ်အဘတ်ဖြည့်လိုက်တယ်စသည်ဖြင့်ဒါလေးပြောလိုက်တာနဲ့ဘုရားသခင်ကယ်တော်မူပါဘုရားသခင်မတော်မူပါဒီလိုလုပ်လို့မရဘူးဓမ္မမိတ်ဆွေများကျွန်တော်တို့မြန်မာနိုင်ငံမှာဖျားရှင်ရဲ့အဆုံးအမမရောက်ခင်အကြီးကြီးဒီခေတ်အဆုံးနေတဲ့အချိန်တုန်းကဆိုလေနောက်ဆုံးအမေအဖေကိုသာတက်ခဲ့အောင်တော့အကြီးကြီးအကြောင်းကိုလာပြီးတော့အကြီးကြီးတို့ရဲ့ခင်းထားတဲ့နေရာမှာထံ၍ဟဲ့လားဖွင့်ဟဝင်ခံလိုက်ရင်လည်းအမေအဖေတက်တဲ့ကံမြောက်ပြတ်သွားတယ်လို့ယူဆကြတယ်။ကဲဓမ္မမိတ်ဆွေများဒါကံကံကြီးကျိုးယုံကြည်တာဟုတ်ပါမလား။လောက်တာကကိုခံရမှာကဒီလိုမရှိတော့ဘူးဆိုတော့အကျိုးကံရဲ့အကျိုးမရှိလို့ပယ်လိုက်တာနဲ့ရောမတူဘူးလားကျမတို့မြင်ဟလာဗကံကြီးမှာရှင်ရံရဲ့ကျေးဇူးနဲ့အနောရထဘုရင်မင်းမြတ်နဲ့တွေ့ဆုံပြီးတော့ဗုဒ္ဓရဲ့ဘာသာအဆုံးအမတွေရောက်လာတဲ့အချိန်ကစပြီးတော့ကျမတို့ဖခင်ရဲ့အဆုံးအမကိုထိတွေ့ခွင့်ရခဲ့လားမရခဲ့ဘူးလားအခုကျမတို့ 怎么说也刚刚一九个拥挤的刚刚这个的年龄的不担心了我是要一点的没打个路难的怎么说得龙金哪里要表达别人的路了他怎么说不打把他们没有不打心啊你比如今年不打把他们批不他打得怎么好陪呢他打嘛年嘛把他比如批不也嘛刚刚这个的年龄那么的也接受没哎，你南昌话的七点多，闹得甚热？过夜有人看那里，叫我两里来的，这家伙真威严。奶奶有个快餐奶奶，那么如把不是人样的，不打八大文，今年不打八大文，六月九日甚撇多的。哎，你妈妈有点难的样子，一张桌里有三人拿来拿去，这是要不一个人家来，这底下甚撇来。比有难的样子，明年生意收面来都不熟悉来，为啥子呢？南昌话的七点多的，慢个呢，没事嘛不离不他，南昌你不地拉的嘛的地伢的偏接人呢，闹骚，在当地阿龙嘛，我那地的偏接啦，没搞木给你打的，叫没说，地老板也都不招待也都不理，你要记得了，白兰奶奶每年破年，那边的生意多难的，大家，怎么说，不打不打，问路看有答应。什么没水呢？啊，什么没撇队伍？没有撇拉老呗。人家培养高贵了，老老婆有用几笔落的高贵家的，不过的有没苗了。哎，第三路的高贵路是没贵呢。第三路的高贵拉高的，好了，第三路的哎变笔落，可能也老路的那就来路线，西坡个不路多嘛，欧耶的不路熟得拉个，你龙的偏边的，你东边的，他的没心流了。哎呀，什么他妈没说呢？拉拉吧，以为好比喏，哎，你路他讲，太阳讲上过来，怎么路啊？夜里啊，车滚你路哎，怎么路骗你啦？没骗你啦？骗你嘞？喏，他妈没说呢。拉拉吧的路近呢，一转上来，怎么路水里有哈啦？有爱比昂手，水平比里干路干。好的，水里有爱比昂手，水平比里，我培养的嘞，水平比我谁说我养的起来，我培养的。好啦，这路里有没干部啦？哎，你今年今得了昂金得的，好的，他妈没水面，别的呀的为瓜水不不要浇的，啊，他妈没水面，培养张上古，夜里啊起来滚露台，哎呀，没有不啦是没，你不顾这样。那第第三路着那个后来去啊，你他妈没水面，来路比了，先路来吧，你可能也准把片马来说，哎，然后来的路家，先的路家了，我们修了，哎呀，没有不拉屎呢。这哥哥也走路去，别人是也是多的，那那是也是多的，他的路呢原来哎呀没有不拉屎呢，是的嘞。这个那喏，刚走的九年嘞，过刚江路开路，那刚走的九年嘞。啊啦，第一个呀，吃油面嘞，没刚浇，没刚浇啊，没别铺，刚浇嘞，有地差别了哇没？啊，你刚浇楼的你啊嘛嘞，别人是啊，表来的一只，楼也蛮好。啊，但你啊，现在在找得他扫路，啊，得老得他一路路扫嘛嘞，起码嘞路呐，得咱骗你哩，伢嘞哩得他是啊骗薄，好不啦？得他哩挖得他哩楼来，那得他哩楼不着，苗哩的库嘛楼来算了，路不楼的你路也嘛嘞。他比没被约谁着小路压力嘛，我他妈没水呀！那他的有没修了？哎，但是要娘讨厌没？高你的娘没有多比着，讨你他的有没修了？他的他妈没水面，俺那的才八年的，过夜刚刚一九个雄鸡多，干嘛这个大年没看的有他妈比着？那被妈妈教的一转讲，班里不让嘛培养么干部？那他妈没水面，这谁嘛教了？特别怎么干部？他妈没水面，班长嘛。喏，干锅饭呢？干锅饭呢？干锅饭别用多了，好了没了。干锅饭，干牛锅嘛，好了，喏。这边来了没收到？昂饭，哦对了。培养来了没收不？啊，领导，你他妈没水面，把门来。啊，领导，这路里多家了没多家了？哎，包包喵喵洗衣服，包包收呢，培养疙瘩，喏。那哪里把你们表情不表不？对。喏，雷毛地地刚刚，喏，雷毛地罗说法是最高地刚刚，奶奶地刚刚，雷毛地刚刚，亚拉比收入些嘞，培养长少嘛，阿龙来割的，那卖的不，阿龙来割他的，好点了，卖的啦，亏啥嘞？那没事呢。他说培养长少的，这地阿卖看呀，你要骗不到了。他将来就把没收入标价了，培养新嘞，培养新，新收入定是呀。好的喏，伸手啦，点子呀，这是点呢，烧奥点喏，烧奥色， ဟုတ်တယ်နော်ဖဏတ်တေရင်ဖဏတ်စင်ပကံတင်တော့ပကံစင်ကျမတို့ရဲ့အတုမရှိတဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားဆင်လေးပေါ်တင်ထားတာလားဆင်လေးပေါ်တင်ထားတဲ့သဘောဆိုရင်တော့ဖရာစင်ပေါ့ကျမတို့ကကျမတို့မြတ်စွာဘုရားကိုကျမတို့နိုင်နဲ့နော်ဥစ္စာဒနာနဲ့အမြင့်မြတ်ဆုံးအိမ်ဦးခန်းမှာပူဇော်ထားတာလေဖရာကြောင်းဆောင်ပေါ့အဲကြောင့်ဆင်လို့ပြောတဲ့အတွက်ကြောင့်တင်တယ်အဲ့တော့တစ်သီးတွေလည်းအမှဲ့ခမ်းတယ်အလုံးလိုက်အလုံးလိုက်တတော်ထင်ရှားဖရာကိုအဲ့လိုကတ်လို့မရဘူးလေတတော်ထင်ရှားဖရာဖုံးပေးပြန်ဆိုရင်ဆရာတော်တန်ဃာတော်များလည်းအလုံးလိုက်ပြီအရှင်ဖရာဒီမှာတရတိအလုံးလိုက်စိန်တလုံးမှာဖရာဟုတ်တယ်လားဒါကတော့ညကြောက်ပါဖရာအလုံးလိုက်ဘယ်လိုဖုံးပေးလို့ရမှာလဲခွဲပေးရမယ်ဟုတ်တယ်လားနောက်ပြီးတော့အချိန်နဲ့ပဲကတ်ရမှာမဟုတ်ဘူးလားအခုတော့မဟုတ်ဖရာကြောင်းဆိုမမဲ့မချင်းကတ်လိုက်တာနေရောညရောမဲလေမေယောကိုကွဲစားရောဖြစ်မလားမဖြစ်ဘူးလားဒါရီတိမိယောဖလားစစ်ကံကံဤကျိုးကိုယုံကြည်တဲ့ပုဂ္ဂိုလ်များဒါမျိုးမဟုတ်တော့ဘူးမှမင်းရှင်နေเนาะဒါကြောင့်ကျမတို့ဒီနေရာလေးဒီအញ្ញံရေးကြည့်ရဒါကြောင့်အကျိုးကံဆိုတာကုသိုလ်အကုသိုလ်စေတနာမကောင်းကြောင်းနဲ့ကောင်းကြောင်းနှစ်ခုပဲရှိတယ်မကောင်းကြောင်းကံဆိုရင်အကုသိုလ်ကံကောင်းကြောင်းကံဆိုရင်ကုသိုလ်ကံအဲ့ဒီကုသိုလ်ကောအကုသိုလ်ကိုလုတ်စေရလုတ်ကုသိုလ်အကုသိုလ်တို့ဒီပြုတ်လုတ်ရမယ်ပြုတ်လုတ်တာကိုကရိယာလို့သုံးတယ်ပြုတ်လုတ်စေရမလိုဘူးဆိုတော့ကုသိုလ်ရောအကုသိုလ်ရောကံတရားလုတ်စေရမလိုဘူးဆိုရင်ကံတရားကိုငင်းပယ်ခြင်းဒီအကရိယာဒိဋ္ဌိကံဤအကျိုးတရားကိုငင်းပယ်ရင်နာထိကဒိဋ္ဌိအကြောင်းတရားကိုငင်းပယ်ရင
်အာရိယဒိဋ္ဌိ
ကံကိုငင်းပယ်ရင
်
အာကရိယကံဆိုတာလှုပ်ယူရတာလေလှုပ်เสียမလိုဘူးလို့ငင်းပယ်ခြင်းဒီအာကရိယဒိဋ္ဌိကရိယာဆိုတာပြုလုပ်ခြင်းပဲနော်ကရိယာဆိုတာ verb ပဲဓမ္မမိတ်ဆွေများအဲ့ဒီကရိယာကိုကာကြီးလုံးတင်ကိရာကောင်းကေလုံးရစ်တင်ရိရာပလကေယကိရိယကိရိယကိရိယဆိုတာပြုလုပ်တာကတ္တာဆိုတာပြုလုပ်သူကံဆိုတာပြုလုပ်ခံရတဲ့သူပြုလုပ်တဲ့အမှုရာကိုပြရင်ကိရိယအဲ့ဒီကိရိယမှာလုံးရစ်တင်ကိုဘုံထားပြီးတော့ကာကြီးလုံးရစ်တင်ပြီးရင်ရာကောင်းကိုရရရေးလိုက်တော့ကာကြီးရရလုံးရစ်တင်ဆိုကြည်လို့မဖတ်တော့ကရိဒါပါဠိစလုံးဖြစ်သွားပြီ။ဒါကြောင့်ကာကြီးလုံးဤတင်ရရည်နဲ့ဆိုကိရိရပလေရေချာယာ။ဒါကြောင့်ကိရိယာကိရိယာလို့ဖတ်ရတယ်။နောက်ဆရာတော်လည်းဒါရှင်းပြထားတယ်။လုံးဤတင်ကိုဘုံဆန်ယူထားတယ်ကာကြီးနဲ့ရကောက်လုံးဤတင်သွားတယ်ရပလေကိယာဆိုပြုတ်လုတာ။အဲ့ဒီပြုတ်လုချင်းဆိုတဲ့ကံတရားကိုငင်းပယ်တယ်ကုသိုလ်လည်းလုံးဆရာမလို့အကုသိုလ်လေလှုပ်ရှားမလို့လို့ငင်းပယ်ရင်ဘာလို့သုံးလဲအာကရိယဒိဋ္ဌိဒီအယူသုံးခုကိုဟဲ့လားမြဲမြဲခိုင်ခိုင်ယူရင်ဒါကိုနိယတာမိစ္ဆာဒိဋ္ဌိအတွေးလေးမှာရောက်ရုံအများနဲ့ကံမြောက်တယ်ပြုလှုပ်เสียကာယကံမြောက်ဝစီကံမြောက်တော့မဟုတ်စိတ်အတွေးနဲ့တွေးရုံအများနဲ့ကံမြောက်တဲ့အတွက်ကြောင့်မနောဒုစရိုက်မနောအကုသလကမ္မပဋ္ဌာပါဓမ္မမိတ်ဆွေများเนาะဒါကြောင့်တတိယမယ်အဲ့ဒီမှာမှာတဲ့အဓိကဓာတ်ရိုက်ကနံပါတ်ကကြီးကိုစတားပြရမှာနော်ကကြီးသည်ဓာတ်ရိုက်အဲ့ဒီကကြီးအကျိုးကိုပေးပြီဆိုတော့ကံရဲ့အကျိုးကိုပေးရင်အဲ့ဒီအကြောင်းအဲ့ဒီအကျိုးတရားရဲ့အကြောင်းကံကိုလည်းပယ်လားမပယ်ဘူးလားပယ်အာရတုကပယ်ပြီးသားအကြောင်းနဲ့အကျိုးပယ်ပြီဆိုတော့ကံကိုရောပယ်ပြီးသားမဟုတ်ဘူးလားဒါကြောင့်ဆရာတို့မိန့်သွားတယ်ခါကွေးနဲ့ကားငယ်သည်ဆက်နွယ်နေတဲ့ဒိဋ္ဌိပါပဲဟုတ်ပါလားကကြီးသည်ဓာတ်ရိုက်ခါခွေးနဲ့ကားငယ်ဒီဆက်နွယ်တေချာမှတ်ပါဓမ္မမိတ်ဆွေများတရားအရင်ရေးကြည့်ပါလေအဲ့ဒီကနေဆက်ပြီးတော့နတ္ထိကဒိဋ္ဌိ10မျိုးဆိုပြီးဟဲ့လားခတ်ခွဲပြပါတယ်နတ္ထိကဒိဋ္ဌိ10မျိုးမှာကျမတို့မနောတုစရိုက်အတွက်ဒါတိုက်ရိုက်ယူရမှာနတ္ထိကပါပဲတဲ့အဲ့ဒီမှာနတ္ထိနတ္ထိဆိုတာမရှိမရှိမရှိပေါ့နော်မရှိဆိုတဲ့နေရာမှာဒိဏံလို့တွေ့ပါလိမ့်မယ်လိုင်းတာမှာဒိဏံရိတ်ထံဟုတံဒုက္ကဋဒုက္ကဋာနံကမ္မာနံဖလံဝိပါကောဒါရီကလိုင်းတာသွားမယ်နတ္ထိကိုမတားနေနဲ့တော့နတ္ထိကမရှိမရှိမရှိဆိုတော့အကျိုးကိုပယ်တာဤဝဲအကုန်လုံးဟုတ်ပြီနော်ဒါကြောင့်အကျိုးကိုညင်းပယ်တာဒါဆိုရင်ဒိဏံလို့ပြောရင်ကျမတို့မနေ့တော့ကလည်းတွေ့တယ်လေဒိဏံဆိုတာဒါနပဲဒါနဆိုတာပေးလှူတာမဟုတ်ဘူးလားအဒိဏလို့ပြောရင်မပေးထားတာလေကျမတို့ဒိဏံတွေ့ဘူးတယ်လေအဒိဏဟုတ်တယ်လားအဲ့ဒါဒိဏမတွေ့ဘူးလားအဲ့တော့ဒိဏဆိုတာပေးလှူတဲ့ဒါနပဲအဲ့တော့ဒါနကိုညင်းပယ်ခြင်း ဒါနရဲ့အကျိုးကိုလည်းမြင်ပယ်တယ်လို့ယူရမယ်တကယ်တော့စကလုံးနေနဲ့ပြောရင်ဒါနပါပဲတခါရိတ်ထလို့ပြောမယ်ရိတ်ထံရိတ်ထံကြတော့ပူဇော်တယ်ဆိုတဲ့အကျိုးကရစ်ပူဇော်တယ်လို့ကျမတို့သုံးတယ်နော်ရစ်ပူဇော်တယ်ဆိုရင်ရိတ်ဟဲ့လားရိတ်ထကိုရည်တဲ့အတွက်ကြောင့်ရစ်ကိုရည်တဲ့အခါကျရင်ရပလဲရေးဇာခွဲတန်နဲ့ရည်ရတယ်ရစ်ပူစော်တယ်ရစ်ပူစော်တယ်ဆိုတဲ့ဟာဒီအကြီးအကျယ်လှူတယ်လို့မှန်မယ်တဲ့အဲ့တော့ဒါဒိဏ္ဏနဲ့ရိတ်ထံဘာကွာလဲဆိုတော့တမန်လူရည်ဒိဏ္ဏအကြီးအကျယ်လှူရည်ရိတ်ထတမန်လူရည်ဒိဏ္ဏအကြီးအကျယ်လှူရည်ရိတ်ထသဘောပေါက်ပါလားရှင်အဲ့တော့ဗတ္တိရှိတော့ဆိုဘလောက်တောင်ကြီးကျယ်လူလဲဆိုရင်တပ္ပစတုကရစ်ဆိုပြီးတော့ရှိတယ်เนาะဘယ်ရမဆို၄မျိုး၄မျိုး၄မျိုး၄မျိုးဆိုတဲ့အတွဲကြောင့်ဟဲ့လားစိတ်ဆိုရင်လဲ၄កောင်နှွားဆိုရင်လဲ၄កောင်ဝက်ဆိုရင်လဲ၄កောင်နောက်ဆုံးလူပါတက်နိုင်ရင်၄ယောက်လှူတာတွေရောမရှိဘူးလားမင်းသမီး၄ယောက်မင်းသား၄ယောက်စစ်သူကြီး၄ယောက်စသည်ဖြင့်ကောသလမင်းကြီးလက်ထက်တုန်းကအကြီးအကျယ်လှူဖို့လုပ်ခဲ့တာဟဲ့လားမန္လိကာမိဖုရားရဲ့လေမာမှုကြောင့်ဒီရည်တက်တာသွားတာတတဝါရဲ့လေချောင်းသွေးနဲ့ဟဲ့လားပူဇော်မယ်ဆိုရင်အကျိုးများလိမ့်မယ်လို့ထင်ကြတာเนาะဒါကြောင့်ဒီနေရာမှာဒီလိုမျိုး၄မျိုး၄မျိုးတတဝါ၄ဥစီဇတိပူဇော်တာကိုတပ်ပါစတုကရည်လို့သုံးငယ်တဲ့เนาะဒါကြောင့်လွယ်လွယ်မှန်ရင်ဒိဏံကတမန်လှူတာရိတ်ထံကအကြည့်အကျယ်လှူတယ်လို့မှတ်ထားလိုက်ပြီးရင်နတ်တိဟုတံကြတော့ပေးဖို့လှူဒန်းခြင်းရဲ့အကျိုးမရှိဆိုလက်ဆောင်ပေးတာတမန်လက်ဆောင်ပေးတာဆိုကျမတို့တိန်နဲ့တဲ့အိလက်ဆောင်တွေပေးတယ်ဆိုကျမကတော့ဆရာတော်ပြောတဲ့အချိန်မှာဟလာဆရာတော်တော့မွေးနေ့တွေပါလေဆိုလို့ရှိရင်မွေးနေ့ရှင်ကသာပေးကြတယ်တဲ့ရှင်တော့ကဆိုမွေးနေ့ရှင်เนี่ยဘုသူ့သွားပေးဘဝပေးဆိုတော့အဲ့ဒါလေဟုတ်တန်ဟုတ်တာပေါ့နောက်တနေ့ကျမတို့နေ့စံတရက်တို့ဘာလို့ဆိုအလှူတွေပါလေလုတ်တဲ့အချိန်ကျရင်ဟိုဘက်ဒီဟိုအိမ်ဒီအိမ်နေမုတ်လုံးရေပေါ်လိုက်ပေးတာတို့ဘာလို့ရောမရှိဘူးလားသင်ွက်ကလေးတွေလိုက်ကဲနာတို့မုတ်လက်ဆောင်လာပေးတာရွှေရည်အေးအပြန်လာနေအဲ့ဒါတွေအကုန်လုံးပဲထည့်ထည့်မလဲဟူတန်ပေါ့ဒါဆိုရင်ကျမတို့ကဒီ10မျိုးမှတ်မိဖို့ဆိုရင်တင်းနဲ့သုံးတတွဲမှတ်တာပေါ့ကျမတို့စာမွေးဖြည့်မဲ့သူတွေဆိုရင်တော့ဒါကြက်ရရင်ဒီလိုမျိုးကြက်မှာပေါ့ဒိဏ္ဏရဲ့ရိတ်ထံရဲ့ဟူတန်ရဲ့ဒိဏ္ဏကတမန်လှူတာဟုတ်တယ်နော်ရိတ်ထံကအကြီးအကျယ်လှူတာဟုတ်တယ်ကလက်ဆောင်ပေးတာဟိုပို့ပေးပို့တာပေါ့နော်ဒါလေးမှန်လိုက်ရသွားပြီပြီးရင်အဲ့ဒါလေးပြီးရင်တင်းနှစ်သုံးပြီးရင်ကျမတို့ line ပိတ်ပလိုက်တယ်ဗာမေးရှင်တို့လည်း line လေးပိတ်ထားပေါ့တတွဲမှတ်တယ်နော်နတ်တိဒိဏ္ဏနတ်တိဟုတ်တန်နတ်တိဟဲ့လားဟုတ်နတ်တိဒိဏ္ဏနတ်တိရိတ်ထံနတ်တိဟုတ်တန်ပြီးရင်နံပါတ်၄ကျတော့နတ်တိသူကတသူကတမှာသူမြင်ဆောင်ကတနော်သူဆိုတာကောင်းတော့ကတဆိုတာအလုတ်ကောင်းတဲ့အလုတ်ဆိုရဲဒါဒီအောက်ကမြန်မာစာမှာကြည့်ရင်ကုသိုလ်ယူတယ်သူကတလို့တွေ့ရင်ကုသိုလ်သူဆိုတာကောင်းတဲ့ကတဆိုတာပြုတ်လုတယ်ကောင်းတာပြုတ်လုတယ်ဆိုတာဗာလေကုသိုလ်ပေါ့ကုတလနဲ့အတူတူပဲကံမပါသေးဘူးနော်ကုသိုလ်ပဲကျွန်မပြောတယ်တခါဒုက္ကဋဒုက္ကဋကြတဲ့အခါတာဝင်းဘုသူက္ကဋတော့ကတာဝင်းဘုကိုတာတလင်းချိတ်လှုပ်လိုက်တယ်တဲ့ဆရာတော်ပြောသွားတာဟုတ်လားဒုက္ကဋဒုက္ကဋမှာဒုဆိုတဲ့စကားလုံးပါလို့ရှိရင်เนาะအဲ့ဒီကကြီးတို့ဘာလို့အစရှိတာတွေကိုဘာလို့နှလုံးဆင်လင်ရတယ်ဒါကျမတို့ဒီဥပမာ for example ပြောမယ်ဆိုဂတိဂါငယ်ေကတာဝင်းဘုရေလုံးတင်တိဂတိဆိုတာလာရလာရဆိုတာသေပြီးတော့ရောက်ရာကိုဂတိလို့သုံးတယ်ကောင်းတဲ့လူဘုံနဲ့ဘုံမြမဘုံတွေကြရင်သူ့လေးထဲလိုက်တော့သူ့ကတိမရေတရိစ္ဆာပြိတ္တာအသူရကယ်တွေကြတော့တေပြီးရင်ကြောက်ရောက်ရင်မကောင်းတာမဟုတ်လားဒုအပေါင်းဂါငေကတာမန်တော့ဒုကတိဒါပေမဲ့အဲ့ဒီအပေါင်းလေးကိုဖြုတ်လိုက်တဲ့အခါဂါငေကိုနှလုံးဆင်လိုက်တော့ဒုကတိဟုတ်ပြီနော်ဒုက္ခဆိုတာဘာလဲဆန်းတာဒုနဲ့ခနဲ့ကြရင်ဒုခလို့မသုံးတော့ဘဲနဲ့အဲ့ဒီခကွေးကနှလုံးဆင့်လို့မရတော့ခကွေးရှိမှကာကြီးရှိလားမရှိဘူးလားအဲ့ဒုက္ခလို့သုံးပေမဲ့နောက်တစ်ခါဒုက္ခမသုံးမင်းဘယ်လိုသုံးလဲဒုက္ခဒါကြောင့်ဒုနဲ့တွဲရင်နှလုံးဆင့်တယ်လို့မှတ်ထားဒါကြောင့်ဂတိမှာသူ့ဂတိဒုဂတိမသုံးဘယ်လိုပြောလဲဒုဂတိအခုလေကတအကာကြီးကတောင်ဝေတကတကတ္တဆိုတာပြုတ်လုတ်တယ်သူကတ္တကောင်းတာပြုတ်လုတ်တယ်ဒုကတ္တကြတော့မကောင်းတာပြုတ်လုတ်တော့ အဲ့ဒီမှာလေဒုနဲ့တွဲတဲ့တကြောင်ကာကြီးကိုဘယ်လိုလုပ်လိုက်လဲနှလုံးဆင်းလိုက်တော့ဘယ်လိုဖက်လဲဒုက္ကတာဒါကြောင့်သူကတာဒုက္ကတာအဲ့ဒီမှာတာဝင်းဘူးနေရာမှာတာတလင်းချိတ်ပြောင်းလိုက်တယ်တဲ့ဒါကြောင့်သူကတာကုသိုလ်ဒုက္ကတာအကုသိုလ်အဲ့ဒီမှာနန်းဆိုတဲ့ရေးချလေးနဲ့ရေးချနဲ့တိတ်တိတ်မပါဘူးလားနာဆိုရေးချရဲ့နန်းငယ်တိတ်တိတ်နန်းဒိုအီဆိုတာစကလုံးပဲသူကတာဒုက္ကတာနံကုသိုလ်အကုသိုလ်တို့ဤဘာတွေလဲကမ္မာနံဆိုတော့ကံတို့ဤဆိုတော့ဟဲ့လားစာအနေနဲ့ပြောရင်ကုသိုလ်အကုသိုလ်ကံတို့ဤမြန်မာလိုပြောမယ်ဆိုရင်ဟုတ်လားကုသိုလ်အကုသိုလ်ကံတို့ဤပါဠိတန်းပြောရင်သူကတာဒုက္ကတာနံကမ္မာနံမြန်မာလိုပြောရင်ကုသိုလ်ကံကုသိုလ်အကုသိုလ်ကံတို့ဤဒါဟုတ်အဲ့ဒီကံကမ္မနံကိုသူကဒနဲ့တွဲရင်သူကဒကမ္မနံကုသိုလ်ကံတို့ဤဒုက္ကတာနံကမ္မနံအကုသိုလ်ကံတို့ဤဒုက္ကတာကမ္မနံအကုသိုလ်ကံတို့ဤအဲ့ဒါကိုနှစ်ခုပေါင်းလိုက်တော့သူကဒဒုက္ကတာနံကမ္မနံလို့ပါဠိပေါင်းလိုက်တဲ့အတွက်ကုသိုလ်ကံအကုသိုလ်ကံတို့ဤအဲ့ဒီမှာကုသိုလ်ရဲ့နောက်ကကံအကုသိုလ်နောက်ရဲ့ကံကဘယ်စကားလုံးကိုပါဠိကိုယူတာလဲကမ္မနံကိုယူတာရှင့်ဟိုကျမပါဠိတစ်လုံးချင်းလေးဆရာတော်ပြောတာလေးပြန်ပြောပြတာနော်ဒါဆိုကျမတို့ပြောကြည့်အောင်သူကတဆိုရင်ဘာဖြစ်မလဲကုသိုလ်ကုသိုလ်ပဲရမယ်ကုသိုလ်ကံတိမသွားသူကတကုသိုလ်သူကတကမ္မနံကုသိုလ်ကံတို့ဤကမ္မနံဆိုများဖြစ်သွားပြီဒုက္ကတကမ္မာနံအာဟု
တံ
ပေါင်းလိုက်ပြီသူကတဒုက္ကတနှစ်ခုပေါင်းလိုက်တဲ့အတွက်သူကတဒုက္ကတနံကမ္မာနံကုသိုလ်ကံအကုသိုလ်ကံတို့ဤရသွားပြီဖလံဖလံဆိုလဲအကျိုးဖလံဆိုဖလမဲ့ရဲ့အကျိုးကိုဖို့လို့သုံးတယ်ဖလဖလဆိုလဲအကျိုးပဲဝိပါကကလည်းအကျိုးပဲတဲ့ဖလနဲ့ဝိပါကအကျိုးမှာဒီနေရာမှာဖလကဓာတ်ရိုက်အကျိုးဝိပါကကဆက်နွယ်တဲ့အကျိုးတဲ့ဒါဆရာတော်ပါဠိသင်ပေးသွားလို့ဓမ္မမိတ်ဆွေတို့မမှီမှာဆိုလို့မှီလိုက်တဲ့သူလည်းပါမယ်မမှီတဲ့သူလည်းမရှိလိမ့်မယ်ဟိုအလုံးကြီးသူဆရာတော်ပေးတာကိုမရပဲနဲ့ကြံခဲ့မှာဆိုလို့အိုးကွေးများဖြစ်နေသလားလို့เนาะဒါကြောင့်မကွဲတဲ့သူကတင်တဲ့သူကကျမနဲ့ဆွေးနွေးပြီဟုတ်လားမရတဲ့သူကဒီအိုးကွေးကိုခမန်းကရန်ဖားလိုက်ဖားလိုက်ပြီးတော့ထည့်လိုက်ပါเนาะကြံသွားအောင်ပြန်ပြောအောင်ဖလံဝိပါကောဆိုတာအကျိုးပေါ့အဲ့ဒီအကျိုးမှာဟုတ်လားပါဠိမှာဖလံဆိုတာကဓာတ်ရိုက်အကျိုးဝိပါကဆိုတာဆက်နွယ်နေတဲ့အကျိုးအကျိုးတို့အကျိုးတို့ဒီအရှိမပူပါဠိပြောသွားတာသူကတာလည်းပြီးသွားပြီဒုက္ကတာနံလည်းပြီးသွားပြီကမ္မနံလည်းပြီးသွားပြီဖလံဝိပါကောလည်းပြီးသွားပြီဘာကြံနေသေးလဲနတ်တိမကြံဘူးလားနတ်တိကပါလဲမရှိဒါဆိုပါဠိလေးတက်ပြီနတ်တိသူကတာဒုက္ကတာနံကမ္မနံဖလံဝိပါကောမြန်မာလိုပြောကုသိုလ်အကုသိုလ်ကံတို့ရဲ့အကျိုးဆိုတာမရှိဆိုရင်ဘာကိုညှင်းပယ်တာလဲဆိုရင်ကုသိုလ်ကံရဲ့အကုသိုလ်ကံရဲ့အကျိုးတရားတွေကိုသူကညှင်းပယ်လိုက်တဲ့ဆိုဒီနံပါတ်၄ကတီးခြားဖတ်ရမှာလေဒါဆိုရင်နံပါတ်၄ပြီးရင်လဲ line bar လေးပိတ်လိုက်တော့ဒါကြောင့်အကျိုးဆိုတာကိုညှင်းပယ်လိုက်လို့ရှိရင်ဟဲ့လားအလုပ်တွေကိုကုသိုလ်ကံအကုသိုလ်ကံနေဆိုတဲ့အဟောင်းညှင်းပယ်လိုက်ချင်းဒီအကျိုးကိုညှင်းပယ်တာနဲ့တူတာပါတဲ့နော်ဒါဆရာတော်လည်းရှင်းပြပြီး9နဲ့6ကိုတွဲမှန်မယ်ရှင်နတ်တိလိုင်းတလိုက်မှာအယံလောကောအောက်တစ်ကြောင်းကျတော့ပရောလောကောအယံမြင်းဆောင်လောကောပရံပရောမြင်းဆောင်လောကောလောကောဆိုတာလောကပေါ့အယံလို့ပြောရင်ဤလောကနတ်တိနဲ့တွေ့လိုက်တော့ဤလောကဆိုတာမရှိဤလောကဆိုတာမျက်မှောက်လောကကိုပြောတာပေါ့เนาะမျက်မှောက်တနည်းအားဖြင့်ပြောရင်မျက်မှောက်ဆိုတာပစ္စုပန်ပေါ့ပစ္စုပန်လောကကိုလည်းညှင်းပယ်တယ်တခါနတ်တိပရောလောကောဆိုပရလောကဆိုတာတမလွန်ဆိုလိုတာပေါ့เนาะဒါကြောင့်ပိစုတ်ပံရောတမလွန်ရောညင်းပယ်ခြင်းဆိုတာဒီတန်တရားကိုညင်းပယ်တာနဲ့တူတာပေါ့တဲ့ဟုတ်တယ်လားဒါကြောင့်ပိစုတ်ပံဆိုတာလည်းမရှိဘူးဟဲ့เนาะတမလွန်ဆိုတာလည်း မရှိဘူးဆိုပြီးညင်းပယ်ထားရင်တေးပြီးရင်ပြတ်သွားပြီလို့ညင်းပယ်တဲ့အတွက်အဲ့ဒီနေရာလေးကအုတ်စေဓာဒိဋ္ဌိနဲ့ရောမတူဘူးလားတဲ့ဒါဆိုရင်အဲ့တော့9နဲ့6ရဲ့အရှိမှာဘာရေးမလဲဆိုရင်တန်တရာကိုညင်းပယ်တယ်လို့ရေးထားတန်တရာကိုညင်းပယ်လိုက်တယ်ပေးရင်ထာဝရပြတ်ဆဲသွားပြီလို့ယူဆတဲ့အတွက်အဲ့ဒါအုတ်စေဓာဒိဋ္ဌိအဲ့ဒီကနေအုတ်စေဓာဒိဋ္ဌိဆိုတာထွက်လာတာနော်9နဲ့6ရဲ့ရှိမှာတန်တရာဟဲ့လားမျက်မှောက်လည်းပြစ္ဆုတ်ပံလည်းမရှိဘူးမျက်မှောက်လည်းမရှိဘူးတမလွန်လည်းမရှိဘူးလို့ယူဆလာရင်တန်တရာဆိုလည်းညင်းပယ်ပြီးသားဖြစ်သွားပြီပေါ့နော်တန်တရာညင်းပယ်တယ်သိရင်ပြတ်သွားပြီလို့ယူဆတယ်ဒီဘဝဒီကိုယ်ဆန်နောက်ဘဝနောက်ကိုယ်ဆန်ခံလိုက်မယ်ထားလားဒီလိုပဲပြောသွားတာဒီအုတ်စေဓာသိရင်ပြတ်ပြီလို့ယူဆတယ်တဲ့အဲ့ဒါအုတ်စေဓာတဲ့ဒီကဲပြီးရင်လိုင်းပိတ်လိုက်ပြီးရင်6နဲ့9နဲ့8ပြီးရင်လည်းလိုင်းပိတ်လိုက်ဓမ္မမိတ်ဆွေများခဏကကြည့်မာတာလိုင်းတားမယ်ရှစ်ကပိတာကိုတားမယ်မာတာဆိုတာဗာလဲအမိပိတာဆိုတာအဖအဲ့တော့အမိအဖတဲ့ပတ်သက်ပြီးတော့အမေအဖေနဲ့ပတ်သက်ပြီးတော့အမေအဖေနဲ့ဆက်တဲ့အမိနဲ့ဆက်တဲ့ကောင်းကျိုးမရှိဘူးနတ်ထိမရှိဘူးအမိနဲ့ဆက်တဲ့ဆိုးကျိုးဆိုတာမရှိဘူးဆိုတော့ကောင်းကျိုးမရှိဆိုတာအမေကိုပြုစုလဲကောင်းကျိုးရှိမှာမဟုတ်ဘူးအမေကိုစော်ကားလဲโซโจไม่ရှိဘူးတဲ့ဒါကြောင့်အမိနဲ့ဆက်ပြီးတော့နတ်တိမာတာဆိုတာအမေကိုပြုစုလို့လည်းကောင်းကျိုးမရဘူးကုသိုလ်မဖြစ်ဘူးပေါ့အမေကိုစော်ကားလည်းအကုသိုလ်မဖြစ်ဘူးလို့ယူဆခြင်းဒီအမေကိုညှင်းပယ်တာမဟုတ်ဘူးလားဒါကြောင့်နတ်တိမာတာအမေမရှိကုသိုလ်ကျမတို့ဆိုရင်အမေလည်းမရှိတော့ဘူးအဖေလည်းမရှိတော့ဘူးဆိုတော့ကျမပါဠိစကားလုံးပြောမှာပေါ့ကျမမှာနတ်တိမာတာနတ်တိပိတာဒီလိုမျိုးပြောရမှာမဟုတ်ဘူးတဲ့နတ်တိမာတာဆိုတဲ့စကားလုံးကအမေကိုပြုစုရင်လည်းကောင်းချိုးမရအမေကိုစော်ကားရင်လည်းဆိုးချိုးမဖြစ်လို့ယူဆရင်အဲ့ဒါနတ်တိကဒိဋ္ဌိပဲတဲ့အမေသေးသွားလို့အမေမရှိတော့ဘူးလို့ပြောတာမျိုးမဟုတ်ဘူးတဲ့ဟုတ်ပြီနော်နတ်တိပိတာနော်နတ်တိပိတာဒီမှာအဖေလည်းမရှိတော့ဘူးဒီလိုစကားလုံးသုံးတာမျိုးကမြေတ္တမိစ္ဆာဒိဋ္ဌိမဟုတ်ဘူးအဖေကိုပြုစုလဲကောင်းကျိုးမရဘူးအဖေကိုစော်ကားလဲဆိုးကျိုးမရဘူးလို့ညင်းပယ်ရင်အဲ့ဒါသည်မိရတ္တမိစ္ဆာဒိဋ္ဌိရပြီလားရှင်ဒါကိုတွေ့မှန်မယ်ပြီးရလူကျက်မှာနော်ပြန်မေးမှာနော်အိမ်မငိုက်နေနဲ့နော်နံပါတ်6အိမ်ငိုက်တဲ့လူလဲကျမတွေ့နေတာကျမဟိုနာမည်တော့မသိဘူးပေါ့နော်ဓမ္မညမန်လေးနဲ့ဘသူအဲသဘင်လေးစီထားတာလို့ပြောမှာနော်နံပါတ်6တချို့ကလက်ပါထောက်နေသေးတယ်။ကြောက်လက်ထောက်နေ။လက်ထောက်ပြီးတော့သူကထောက်ခံလာတယ်။ဟာဆရာမတင်တာအရန်ခွတ်တာပဲ။နော်တချို့ကစိုက်တောင်စိုက်တော့ပဲ။ဒီပါပဲဆိုပဲ။ညီမလည်းငိုက်ချင်တာပေါ့။မတရားဘူးနော်။တူတူငိုက်ရင်မကောင်းလား။ကဲနံပါတ်6နတ်တိတတ်ချာပြီးမြင်းဆောင်လေးဖြတ်လိုက်။ဩပပါတိကာတတ်ချာဆိုတာလေးကတတဝါနော်တတ်ချာဆိုတာတတဝါတတနော်တာဝင်းဘူးနှလုံးစင်နော်တတတာဝင်းဘူးအောက်မှာထဆင်လို့ရှိလေတတဆိုဆရာဖြစ်သွားပြီတာဝင်းဘူးနှလုံးစင်ဆိုတတဆိုတတဝါနော်တတဝါပြီးမြင်းဆောင်ဖြတ်ပြီးတော့လိုင်းတားလိုက်ရမှာဩပပါတိကဩပပါတိကဆိုတာသေပြီးတော့ပြန်လဲမွေးဖွားတာသေပြီးတဲ့ပြန်လဲမွေးဖွားတာမြန်မာစာမှာတွေ့လားသေပြီးပြန်လဲမွေးဖွားဆိုတာဒီဩပပါတိကအနောက်မှာသူစွာမတွေ့ဘူးလားအဲ့ဒီသူလေးကိုဝိုင်းထားပါအဲ့ဒီသူလေးကခုနတတ္တာနဲ့တူတူပဲပေါ့ပေပြီးတော့ပြန်လဲမွေးဖွားတဲ့တတ္တဝါဆိုတာမရှိဘူးတဲ့သေသွားပြီးပြီးပြီတဲ့ပေပြီးရင်နောက်တစ်ဖန်ပြန်ဖြစ်တယ်ဆိုတာမရှိဘူးတဲ့ကျမတို့ကသေပြီးရင်နောက်ဘဝရှိအောင်မလားယင်သေပြီးရင်နောက်ဘဝပြန်လဲမွေးဖွားအောင်မလားဟမ်ကျမတို့ဖြစ်အောင်မလားသေးပြီးရင်ပြန်လဲမွေးဖွားမှာလားလူပြန်ပြည့်ရင်မွေးဖွားမှာပေါ့နတ်ပြည့်ရင်လည်းနတ်ရဲ့အနေနဲ့ဖြစ်မလားမဖြစ်ဘူးလားဖြစ်အောင်မှာငရဲကြတာတွေရောမရှိဘူးလားကျမတို့ကသေပြီးရင်နောင်ဘဝဆိုရှိသေးလားဘာလို့ရှိတာဟမ်ဘာလို့ရှိတာလဲဘာလို့ရှိရတာလဲယဟန္တာမဖြစ်သေးလို့ဘာလို့ယဟန္တာမဖြစ်သေးတာလဲဒါပါပဲရှင်ရုံးနဲ့တော့ကတ်တော့သ Devi Nobawa Babian Pidesa, Nobawago Pisside, a Johnny Lone de Piomabo. Every a Johnny Ga Palace, a Waza, Dena, Yinkane, Ganyu Loye, Nobawasa Shiome. Every Gandayari da Mashiro, Nampisia, a John? Mashiro, a goody Bogua, Baby and Boa Piatuavi, Nantapan Piale Biro, Muipuaji Mashi, every Lubio Renyama, a Bidama, the Mari. สามีบ่เอ่อด้วยสามีบ่ซาตินนี่เด้ธรรมเมษวยนี่ด้วยเสียรัวตะคู่ပြောခဲ့တယ်မှတ်မိလိုက်လားလို့ဩပပါတိကလေးကိုရှင်းပြထားတယ်ကျမတို့အဘိဓမ္မာမှာဘဝတစ်ခုမှာဘဝတစ်ခုမှာပြန်ဖြစ်ပုံဖြစ်နေဒါကိုကျမတို့ပထမအကြိမ်เนาะအဘိဓမ္မာနှစ်ချုပ်ပထမပိုင်းအပိုင်း၁တုံးကယောနိ၄ပါးဆိုဆရာတို့သင်ခဲ့တယ်တချို့သောတတဝါများဒီအနှိမ့်မှာဆွဲဖြစ်ရ တချို့တတ္တဝါများကအမေရဲ့သားအိမ်မှာဖြစ်ရတယ်တချို့တတ္တဝါအမေသားအိမ်ကနေတဆင့်ဥက္ကမှာဖြစ်ရတယ်ဆိုပြီးယောနိဆိုတဲ့အမျိုးဆက်၄ပါးရှိတယ်ဟုတ်တယ်နော်အဲ့ဒီအဲထဲမှာဩပပါတိကဆိုတာပါထားတယ်ဩပပါတိကဆိုတာကောင်းငင်ကနေကြလာတယ်လို့ကိုထင်ရှားဘွားကနေဖြစ်တာအဲ့ဒါမျိုးမဟုတ်ဘူးတဲ့ သာသင်တဲ့သူတွေအတွက်ထည့်ပြောရစကားเนาะဆရာတော်ကသာသင်ပေးတာဟိုတမန်နားလည်အောင်လည်းသင်လိုက်တယ်เนาะကျမတို့လူလေးလာနေတဲ့เนาะအဘိဓမ္မာလေးလာနေတဲ့သူတွေရောဆရာတွေအတွက်ကောအဲ့လိုမျိုးလေးတွေတိုးတိုးပြောခဲ့တာတွေကကျမတို့အတွက်ဒါမှန်အမှန်ဒါကြောင့်နတ်တိဩပပါတိကဆိုရင်တဲ့ဩပပါတိကဆိုဥပပတ်လို့ပဲသွားယူလိုက်ရင်နတ်တိဥပပါတိကဥပပတ်ပုဂ္ဂိုလ်မရှိဆိုပြီးနောင်ကြရည်အဲ့လိုအတိပဲပြန်ရင မမီရဲ့နော်ဒါဆိုရင်အခုပြောချင်တာကနတ္တိဩပပါတိကဆိုတာပေးပြီးရင်နောက်တဖန်မွေးဖွားမဲ့တတ္တဝါမရှိလို့ပြောချင်တော့နတ္တိတတ္တာဩပပါတိကပေးပြီးနောက်ပြန်လဲမွေးဖွားသူမရှိကျမတို့ကအဲ့ဒီအယူဆလက်ခံလားအဲလက်ခံတယ်လက်ခံနေတယ်သွားပြီနေရထားရေကျမတို့ကမျက်စောင်းကထိုးနေပြီအဲ့ဒီယူဆလက်ခံနေလက်ခံလားလို့ကျမတို့ကဘလို့သွားမှာလဲတေးပြီးရပြန်လဲမွေးဖွားမဲ့သူရှိတာ
ရှိ
တယ်ဘယ်ပုဂ္ဂိုလ်လဲဆိုဖရာပစ္စေကဗုဒ္ဓယဟန္တာကလွဲရင်တေးပြီးရပြန်လဲမွေးဖွားသူရှိလိမ့်မယ်အဲ့လိုမှန်မှာနော်ဘာလို့ဖရာပစ္စေကဗုဒ္ဓယဟန္တာတို့ကတေးပြီးဘာလို့ပြန်လဲမမွေးဖွားတော့တာလဲပြန်လဲမွေးဖွားစေမဲ့အကြောင်းမှန်တဲ့မြတ်ကိုအရဟတမေနဲ့ပယ်ပြီးသွားပြီဒါဆိုအရဟတမေမရမချင်းအနာဂါမိမဲ့ရတဲ့သူလဲပြန်လဲမွေးဖွားအောင်မလားမွေးဖွားအောင်မလားမွေးဖွားရအောင်မေသောတာပတိမဲ့ရပြီးရောသောတာပတိမဲ့မရသေးတဲ့ကျမတို့လူတွေရောအများကြီးကိုမွေးအောင်မှာနားလည်ပြီနော်ဒါဆိုဒီယူဆောက်ယူတယ်မယူနဲ့တော့ဒုက္ခတွေရောက်တော့မယ်ကဲခဏနားလိုက်ရအောင်ဓမ္မမိတ်ဆွေများကိုကျက်နော်စာပြန်ကျက်မယ်နော်နောက်တစ်ချိန်ပြန်စရင်အဲ့ဒီကိုကိုအလွတ်ပြောမှာကဲနှုတ်ဆက်လိုက်ပါမယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုစိတ်နဲ့ဖြာကျမ်းမာချမ်းသာကြပါစေတဲ့ချေကျမ်းမာစွာဖြင့်သူတော်ကောင်းတရားများစတဲ့တဘူပွားတူအားထုတ်ကျင့်ကြံနိုင်ကြပါစေ